Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီမတ်လ4ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဆီးရီးယားနောက်မြောက်ပိုင်းမှာတူရကီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားဆွေရလူလားတဲ့နေ့ကိုင်း36ရက်ထဲမှာတည်ဆုံသွားပါတယ်အမေရိကန်တောင်ကိုရီးယားပူးတဲ့စီးရီးလေကြောင်းရင်လက်တုံပြန်မယ်လို့မြောက်ကိုရီးယားကချိန်ချောက်လိုက်ပါတယ်အိန္ဒိယကလက်ခံပြီးလုံမဲ့ရေတပ်စီးရီးလေကြောင်းမှုမှာမြန်မာနိုင်ငံလည်းပါဝင်မှုရှိပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမနက်ခင်းနာဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးထိုင်းဆိုရကပြတ်ထန်လိုက်တဲ့အိမ်အကူအလုပ်သမားတွေကိုအကာအကွယ်ပေးရေးဆိုင်ရာဥပဒေသစ်ထဲမှာအသက်မပြည့်သူတွေကိုမခိုင်းစေဖို့အပါအဝင်တပတ်မှနာခွင့်တရပေးဖို့တစ်နှစ်မှအားလိုက်ရ30ပေးဖို့ဆိုတဲ့အချက်တွေပါဝင်ပါတယ
်။ဒီရဲ့ဝမ်းပါပါတယ်အဲ့လိုမျိုးတွေကြတော့ကိုယ်ကအားထိတ်ခဲ့တဲ့လူတွေအတွက်ဆိုရင်အရေးအစီအစီမှအန္တရာယ်။
ထိုင်းနိုင်ငံကအိထိုင်းနိုင်ငံမှာအိအကူအမျိုးသမီးအလုပ်သမားရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။နိုင်ငံသားတွေအကျိုးခံစား권ရပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကွန်ထရိုးလုပ်ငန်းမှာရင်းနှီးမြှုပ်နှံမှုအကြောင်းဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့အီဒီယန်အသုံးတွေ့တင်ပေးနေတဲ့ဒေါ်လာလတန်ရဲ့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်အခုရင်ဆုံးတော့မတ်လ4ရက်နေ့တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးကြပါမယ်ရှင
်ဆီးရီးယားနိုင်ငံနောက်မြောက်ပိုင်းဂါရစ်နေမီအဖရင်ကဆီးရီးယားဆွေးရလူလာတဲ့တပ်ဖွဲ့တွေကိုတူရကီစစ်လေယာဉ်တွေကစနေနေ့မှာတိုက်ခိုက်တာကြောင့်လက်နက်ကင်36ဦးထဲမှနေတည်ဆုံသွားတယ်လို့ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။လေကြောင်းတိုက်ခိုက်မှုဖြစ်တဲ့အကြောင်းဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကထုတ်ပြန်ချက်တစ်ခုမှအတည်ပြုပြောဆိုထားပေမဲ့တည်ဆုံသူအခြေအတွက်ဒါမှမဟုတ်တိုက်ခိုက်တဲ့နေရာကိုဖော်ပြမထားပါဘူး။ SDF တပ်ဖွဲ့ဟာ Gardish Ludu Gawe တပ် YPG ဦးဆောင်တဲ့လက်နက်ကင်ညွန်ပေါင်းအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။အခုတိုက်ခိုက်မှုဟာဆီးရီးယားဆွေးရလူလာတဲ့တပ်ဖွဲ့တွေပေါ်48နာရီတောင်မရှိတဲ့အချိန်တွင်3ချိန်မြောက်တိုက်ခိုက်မှုဖြစ်တယ်လို့ပြည်တွင်ခြေဆိုင်လူခွင့်ရေးအဖွဲ့ကပြောပါတယ်။ကတ်လနက်ကင်တွေကအကူအညီပေးဖို့ပန်ကြားခဲ့ပြီးတဲ့နောက်ဆီးရီးယားဆွေးရလူလာတဲ့တပ်ဖွဲ့တွေက YPG အဖွဲ့ကိုပန်ပိုးဖို့ Afrin ဒေသကိုပြီးခဲ့တဲ့တရင်ဘက်ကရောက်သွားတာပါ။တူရကီဦးဆောင်တဲ့တိုက်ခိုက်လက်နက်ကင်တွေ Afrin ကိုဇန်နဝါရီလ20ရက်နေ့မှာစပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ကတဖြည်းဖြည်းချင်းအသာစီးရလာနေပါတယ်။ Afrin နောက်မြောက်ပိုင်းက Raju မြို့ကိုစနေနေ့မှာသိမ်းပိုက်ပြီးတဲ့နောက်တူရကီဦးဆောင်တဲ့တပ်ဖွဲ့တွေဟာ Afrin ဒေသရဲ့20ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားပြီးလို့လူခွင့်ရေးအဖွဲ့ကပြောပါတယ်။YPG ဘက်ကကာဒစ္စတန်လူသမားပါတီ PKK ရဲ့အကြမ်းဖက်ဝါဒီအဖွဲ့ဝဲဖြစ်တူရကီကသတ်မှတ်ထားပါတယ
်။အမေရိကန်ပြည်ထောင်စုကိုတင်ပို့လာတဲ့တပ်မင်းနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တွေတိုးမြင့်သတ်မှတ်မယ်ဆိုတဲ့အစီအစဉ်ကိုဥရောပတမကဖက်ကဆန့်ကျင်ဆောင်ရွက်မှုတွေလုပ်မယ်ဆိုရင်ဥရောပထုံမော်ဒဂါရီကိုအခွန်ကောက်ခံမယ်လို့သမ္မတဒိုနယ်ထရမ့်ကပြောဆိုလိုက်ပါတယ်။လာမယ့်သတင်းပတ်ကစလို့တပ်မင်းနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တိုးမြင့်ကောက်ခံမယ်ဆိုတဲ့သမ္မတထရမ့်ရဲ့ကြေညာချက်ကိုလက်တော့ပြန်ဆောင်ရွက်သွားမယ်လို့ဥရောပတမကဖက်ကကတိပြုပြောဆိုထားတာပါ။ဥရောပမှာရှိတဲ့ American Company တွေပေါ်ချမှတ်ထားပြီးဖြစ်တဲ့မြန်မာတဲ့အခွန်အတုပ်တွေနဲ့ကန့်သတ်ချက်တွေကို EU ဘက်ကထပ်ပြီးတော့တိုးမြင့်သတ်မှတ်ဖို့ဆန္ဒရှိတယ်ဆိုရင် American ပြည်ထောင်စုရဲကိုလွတ်လွတ်လပ်လပ်ဝင်ရောက်နေတဲ့ဥရောပထုတ်ကားတွေကိုအခွန်ကောက်ခံရလိမ့်မယ်လို့သမ္မတ Trump က Twitter မှာရေးသားခဲ့တာပါ American ထုတ်ကားတွေကိုဥရောပမှာရောင်းချလို့မဖြစ်နိုင်အောင်လုပ်တဲ့လုပ်ရဖြစ်ပြီးတော့အကုန်သွေးဆိုင်ရာကြီးမားတဲ့မမျှတမှုဖြစ်တယ်လို့လည်းသမ္မတ Trump ကပြောပါတယ်ဒါအပြင်အရင်ဆိုရလက်ထက်ကတိတ်ကိုညံ့ဖြစ်တဲ့ကုန်သွေးသဘောတူညီမှုတွေကိုရယူခဲ့တယ်လို့ရှုံချပြောဆိုလိုက်တယ်လို့ American ကောင်ဆောင်တွေကိုအခြားနိုင်ငံတွေကပြည့်ရည်ပြူနေကြတယ်လို့လည်းထရမ့်ကပြောဆိုသွားပါတယ
်။အမေရိကန်နဲ့တောင်ကိုရီးယားတို့နောက်လာမှစီးရီးလေ့ကျင့်မှုလုပ်မယ်ဆိုရင်တုံ့ပြန်မယ်လို့မြောက်ကိုရီးယားကစနေနေ့မှာတတိပေးလိုက်ပါတယ်။ဒီကိစ္စဟာကိုရီးယားနိုင်ငံများဆက်ဆံရေးမကြသေးခင်ကပဲပြည်လည်လာတာကိုထိခိုက်စေလိမ့်မယ်လို့လည်းဆိုပါတယ်။တောင်ကိုရီးယားကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲကာလတွင်ရွှေ့ဆိုင်ထားတဲ့စီးရီးလေ့ကျင့်မှုကိုမလကုံဒါမှမဟုတ်အေဘီလာဆန်းမှာဆောက်လုပ်ဖို့ရှိပြီးဒါဟာကိုရီးယားနိုင်ငံကြားပြည်လည်စဆက်ဆံရေးကိုဆန့်သက်မဲ့ကိစ္စတစ်ခုဖြစ်လာမှာပါ။ဟုတ်တဲ့စီရေးလေ့ကျင့်မှုကိုအီဘီလာဇန်ဘက်မှလုပ်ဖို့သတ်မှတ်ထားတယ်လို့တောင်ကိုရီးယားသမ္မတရဲ့လူညိုရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တူကိုကိုကပြီးတောင်ကိုရီးယားခြေဆိုင်ယွန်ဟပ်သတင်းဌာနကပြောပါတယ်။ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံ DPRK လို့တရားဝင်ခေါ်ဆိုတဲ့မြောက်ကိုရီးယားဘက်ကတော့ဒီစီရေးလေ့ကျင့်မှုတွေကိုချိန်ချောင်းမှုတစ်ခုအဖြစ်တက်ကတလဲလဲပြောထားတာပါ။ DPRK အပေါ်ပိတ်ဆို့မှုတွေဆက်ချမှတ်ထားချိန်မှာပူးတွဲစီရေးလေ့ကျင့်မှုကိုအမေရိကန်ကလှုပ်လာမယ်ဆိုရင် DPRK အနေနဲ့ကိုနီးကိုဟန်နဲ့အမေရိကန်ကိုတုံ့ပြန်သွားမှာဖြစ်တယ်။ဒီပေါ်လာတဲ့အကျိုးဆက်တွေအလုံးကိုအမေရိကန်ကလုံးဝတာဝန်ယူရမှာဖြစ်တယ်လို့မြောက်ကိုရီးယားဆွေးရအပေါ် KCNA သတင်းဌာနမှာဖော်ပြထားတဲ့စောင်းမားတစ်ပုဒ်မှာရေးထားပါဗျ။
အနောက်အာဖရိကတိုက်ကဘာကီနာဖာဆိုနိုင်ငံမြို့တော်အွာကာဒူဂူမှာရှိတဲ့ပြည်နယ်တန်ရုံယဉ်ကျေးမှုဌာနနဲ့စစ်ဌာနချုပ်တို့တက်ခတ်ခံရပြီးတဲ့နောက်တနေ့မှာပဲစစ်တပ်နဲ့ပုံမပူပေါင်းဆောင်ရွက်ကြဖို့တမရရော့ချ်ခိုဘရီကလူလူကိုတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုကိုအတူတူကပူပေါင်းတိုက်ဖြစ်တဲ့နေရာမှာတိုင်းပြည်ရဲ့ကာကွယ်ရေးနဲ့လုံခြုံရေးတပ်တွေနဲ့ပုံမပူပေါင်းဆောင်ရွက်ကြဖို့အားပေးတိုက်တွန်းကြောင်းနိုင်ငံပိုင်းရုပ်မြင်သံကြားကတဆင့်ပြောဆိုသွားတာပါ။ပြည်နယ်တန်ရုံယဉ်ကျေးမှုဌာနနဲ့စစ်ဌာနချုပ်ကိုစနေနေ့ကတပြိုင်တည်းဝင်ရောက်တက်ခတ်သွားသူတို့ရဲ့တင်လုံစာတွေကိုအနာပိုင်းတို့ကဆက်လက်ရှာဖွေနေပါတယ်။ဒီတက်ခတ်တဲ့အချိန်ဟာဂျီဟတ်စန့်ကျင်ရဲ့တပ်ဖွဲ့တွေရဲ့ဒေသဆိုင်ရာအစည်းအဝေးတစ်ခုနဲ့လည်းတိုက်ဆိုင်နေပါတယ်။တက်ခတ်မှုမှာအစိုးရတပ်ဖွဲ့ဝင်ရှိဦးသေဆုံးသွားတယ်လို့တက်ခတ်ရေးသမားရှိဦးလည်းသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူကပြောပါတယ်။တန်ယုံမှာ၄ဦးသေဆုံးပြီးတော့စစ်ဌာနချုပ်မှာ၄ဦးသေဆုံးသွားခဲ့တာပါ။တရားရသွားသူတွေကတော့အယောက်80ရှိပါတယ်။တက်ခတ်မှုတွေဟာတောက်ကြနေမနဲ့အစောပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့ကားတစ်စီးထဲကထွက်လာတဲ့လက်နက်ကန်တွေကတန်ယုံထဲမှဝင်ခင်းလှမ်းသွားလမ်းလာတွေကိုပစ်ကတ်ခဲ့တယ်လို့မြင့်မြင့်တွေကပြောပါတယ်။အခင်းဖြစ်နေတဲ့အချိန်လောက်မှာပဲစစ်ဌာနချုပ်ဘက်မှပောက်ကွဲတမ်းကျပြီးတော့တန်ယုံနဲ့1ကီလိုမီတာအကွာလောက်မှာရှိတဲ့ပြင်တက်ရင်ကျေမှုဌာနလည်းတိုက်ခတ်ခံရတယ်လို့မြင့်မြင့်တွေကဆိုပါတယ်။တက်ခတ်မှုရဲ့လက်တဲအဖြစ်ဘယ်သူကမှချက်ချင်းထုတ်ပြောတာမရှိသေးပါဘူး။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်ရှင်။
ဒီကနေ့တနင်္ဂနွေမနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အိန္ဒိယနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးလုံမဲ့ရေဒက်စီလေးချင်းမှုတစ်ခုမှာမြန်မာနိုင်ငံလဲပါဝင်မဲ့ကြောင်းအိန္ဒိယရေတပ်ဗျော်ခွင့်ရကပတိန် DK ရှာမာကပြောတာကို The Times of India online သတင်းတပုတ်မှာဖော်ပြထားပါတယ်။နိုင်ငံ16နိုင်ငံထဲမှာလဲပါဝင်ပြီးမတ်လ6ရက်နေ့ကနေ10ရက်ကြာကျင်းပမဲ့ဒီရေဒက်စီလေးချင်းမှုကိုမီလန်လို့အမည်ပေးထားပါတယ်။ဒေသတွင်းပူးပေါင်းဆောင်ရွက်မှုကိုတိုးချဲ့ဖို့နဲ့အရေးကြီးတဲ့ပင်လယ်ရေလမ်းကြောင်းတွေမှာဥပဒေမဲ့လူရက်တွေကိုတိုက်ဖြတ်ဖို့ရည်ရွယ်ချက်နဲ့ဒီစီရေးလေ့ကျင့်မှုကိုလုပ်မှာဖြစ်တယ်လို့ဗတိမှဖော်ပြထားပါတယ်။နှစ်နှစ်ကိုတစ်ကြိမ်လုပ်တဲ့ဒီဂျီတက်စီရေးလေ့ကျင့်မှုကိုအန်ဒမန်နဲ့နီကိုဘာကျွန်းတွေမှာလုပ်မှာပါ။အင်ဒိုပစိဖိတ်ဒေသမှာတရုတ်ရဲ့စစ်ဖက်တည်ဆောက်မှုကြီးထွားလာနေချိန်မှာပဲအခုစီရေးလေ့ကျင့်မှုကိုလုပ်ကြမှာဖြစ်ပြီးစီရေးလေ့ကျင့်တဲ့ကာလအတွင်းပါဝင်တဲ့နိုင်ငံတွေကရေဒက်စီဝစီချုပ်တွေအကြားဆွေးနွေးတဲ့အခါတရုတ်ရဲ့စစ်အင်အားတိုးချဲ့မှုကိစ္စပါလာဖို့ရှိတယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံအပြင်တခြားပါဝင်တဲ့နိုင်ငံတွေကတော့ဩစတြေးလျမလေးရှားမော်လ်ဒိုက်ဗ်မော်ရီရှပ်နယူးဇီလန်အိုမန်ဗီယက်နမ်ထိုင်းတန်ဇန်နီးယားသီရီလင်ကာစင်ကာပူဘင်္ဂလားဒေ့ရှ်အင်ဒိုနီးရှားကင်ညာနဲ့ကမ္ဘောဒီးယားနိုင်ငံတွေဖြစ်ပါတယ်
။တမရအိမ်ပြိုတော်အပြင်ဖက်မှာဒီကနေ့စနေနေ့ကလူတယောက်သူ့ကိုယ်သူတနတ်နဲ့ပြစ်ခဲ့တယ်လို့အိမ်ပြိုတော်အထူးလုံခြုံရေးတပ်ဖွဲ့ကပြောပါတယ်။တန်ရရသွားတဲ့တနတ်သမားကိုအခင်းဖြစ်ရနေရာမှာပဲစစ်တပ်ဖွဲ့ကလာရောက်ကူတာပြစ်ခဲ့တယ်လို့လည်းပြောပါတယ်။ပြစ်ခတ်မှုဖြစ်ပြီးမကြခင်မှာပဲတနတ်သမားတိတ်ဆုံးသွားတယ်လို့ဝါရှင်တန်မြို့တော်ရဲတပ်ဖွဲ့ကတွစ်တာမှာထုတ်ပြန်ကြေညာပါတယ်။တနတ်ပြစ်ခတ်မှုဖြစ်ပေါ်တဲ့အချိန်မှာတမရဒိုနယ်ထရမ့်နဲ့တမရကတော်မလာနီယာထရမ့်တို့အိမ်ပြိုတော်မှာရှိမနေပဲဖလော်ရီဒါပြည်နယ်ကအမလာကိုအပန်းဖြေရိတ်တာကိုရောက်ရှိနေကြတယ်လို့ဒီကနေ့နောက်ပိုင်းမှာဝါရှင်တန်ကိုပြန်လာမယ်လို့ခန့်မှန်းထားတာပါ။တမရနဲ့တခြားကမ္ဘာကောင်းဆောင်အဲ့ဒီတော်ရီကိုအကာအကွယ်ပေးရတဲ့အိမ်ပြိုတော်လုံခြုံရေးတပ်ဖွဲ့ရဲ့ Twitter ကထုတ်ပြန်ချက်မှာတော့ဘယ်သူမှတရားရတော်တာမရှိဘူးလို့ဖော်ပြထားပါတယ်။အခင်းဖြစ်ပေါ်တဲ့အခြေအနေကိုသိရှိကြောင်းနဲ့တမရကိုလည်းအကြောင်းကြားတာကြောင့်အိမ်ပြိုတော်ပြောခွင့်ရသူကဆိုပါတယ်။ပြစ်ခတ်မှုကြောင့်အိမ်ပြိုတော်ကိုအဝင်ထွက်ပိတ်ထားခဲ့ရတာပါ။တနတ်သမားဘသူဘွားဖြစ်တယ်ဆိုတာနဲ့ပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့ချက်ချင်းမသိရသေးပါဘူး
။မီရှိဂန်အလယ်ပိုင်းတက္ကသိုလ်ဝင်ထဲမှာလူနှစ်ယောက်ကိုတပြိုင်တည်းပြစ်တက်ခဲ့သူဟာအခင်းမဖြစ်ခင်တည်းကပုံမှန်မဟုတ်တဲ့ပြစ်မှုပုံတွေကြောင့်ဆေးရုံတက်ခဲ့ရသေးတယ်လို့တက္ကသိုလ်ဝင်ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။အသက်19နှစ်အရွယ် James Eric Davis Jr. ကိုကြာသပတေးညမှာတက္ကသိုလ်ရဲတပ်ဖွဲ့ကတွေ့တဲ့အချိန်အရေးပဲမရှိလာတဲ့ပြစ်မှုပုံတွေကြောင့်နာယီအနေငယ်ကြာဆေးရုံတင်ခဲ့တယ်လို့တက္ကသိုလ်ရဲတပ်ဖွဲ့အကြီးအကဲ Bill Yeagley ကစနေနေ့အစောပိုင်းမှာသတင်းတော်တွေကိုပြောပါတယ်။ James Davis ဟာတောက်ကြနေကတက္ကသိုလ်လူနေဆောင်မှာမိဘနှစ်ပါးလုံးကိုပြစ်တက်ခဲ့တယ်လို့စွပ်စွဲခံထားရတာပါ။ Davis ဟာမူရစေတုံထားတယ်လို့ကြာသပတေးနေ့မှာသူနဲ့တွေ့တဲ့ရဲတပ်ဖွဲ့ဝင်တွေကတန်တရားရှိခဲ့တယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။တက္ကသိုလ်ကျောင်းတာဝန်ရှိသူတွေကဒေးဗစ်ရဲ့မိဘတွေကိုသူတို့ရဲ့သားရဲ့အပြုအမူနဲ့ပတ်သက်လို့အသိပေးအကြောင်းကြားခဲ့ပြီးတဲ့နောက်မိဘတွေကသူ့ကိုဆေးရုံကနေလာခေါ်သွားပြီးတောက်ကြနေမနဲ့မှာသူနေတဲ့အဆောင်ကိုပြန်ပို့ခဲ့တယ်လို့ရဲတပ်ဖွဲ့မှူးရေးကလေးကပြောပါတယ်။အခုချိန်ဟာတက္ကသိုလ်အများစုမှာຫນွေဥကာလကျောင်းပိတ်ရဲ့စတဲ့အချိန်ဖြစ်တာကြောင့်ကျောင်းသားထောင်ပေါင်းများစွာဟာတောက်ကြနေကအိမ်တွေကိုပြန်ကြတာပါ။ဒေးဗစ်ဟာတောက်ကြနေမနဲ့၈နာရီခွဲလောက်ကသူနေတဲ့အဆောင်ရဲ့၄တက်မှာမိဘနှစ်ပါးလုံးကိုတနက်နေ့ပြတ်တက်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်။ ဒေးဗစ်ရဲ့ဖခင်ဟာအီလီနွိုင်းပြည်နယ်ကအချိန်ပိုင်းရဲတပ်ဖွဲ့ဝင်တူဖြစ်ပြီးဒေးဗစ်သုံးခဲ့တဲ့တနက်ဟာသူ့ဖခင်ရဲ့တနက်ဖြစ်တယ်လို့တက္ကသိုလ်တာဝန်ရှိသူတွေကပြောပါတယ်
အခုဆက်လက်ပြီးတော့စနေနေ့ကကစားတဲ့ England Premier League ဘောလုံးပွဲပွဲစဉ်အမှတ်29ရက်လတွေကိုပြောပြပါမယ်။ Burnley နဲ့ Everton ပွဲမှာ Ancient Burnley အတင်းကငကိုးတကိုးနဲ့အနိုင်ရပါတယ်။ Leicester နဲ့ Bournemouth ပွဲကတော့တစ်ဖက်တကိုးစီနဲ့တရေကျပြီးတော့ Southampton နဲ့ Stoke City ပွဲကဂိုးမရှိတရေကျပါတယ်။ Swansea က West Ham ကို၄ဂိုးတကိုးနဲ့အနိုင်ရပြီးတော့ Spurs က Huddersfield ကိုငကိုးဂိုးမရှိနဲ့အနိုင်ရပါတယ်။ Watford က West Brom ကိုတကိုးဂိုးမရှိနဲ့အနိုင်ရသလို Liverpool က Newcastle ကိုငကိုးပြတ်နဲ့အနိုင်ရပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာကစားမယ့်သုံးပွဲကတော့ Brighton နဲ့ Arsenal, Man City နဲ့ Chelsea, Crystal Palace နဲ့ Manchester ပွဲတွေဖြစ်ပါတယ်။အမပေးစရာထိပ်မှလက်ရှိရပ်တည်နေတာက Man City အသင်းဖြစ်ပြီးတော့28ပွဲကစားပြီးချိန်မှာ85မှတ်ရထားတာကြောင့်29ပွဲကစားပြီးချိန်မှာအမ60နဲ့ဒုတိယလိုက်နေတဲ့ Liverpool ကို15မှတ်ဖြတ်ထားသလို28ပွဲကစားပြီးချိန်မှာ59မှတ်နဲ့တတိယလိုက်နေတဲ့ Manchester အသင်းကို16မှတ်ဖြတ်ထားနိုင်ပါတယ်။ Spurs အသင်းက29ပွဲကစားပြီး58မှတ်နဲ့နံပါတ်လေး၊ Chelsea က28ပွဲကစားပြီးတော့53မှတ်နံပါတ်5နေရာမှာအတီးတီးရှိနေကြပါတယ
်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ညင်ညာပေးသွားတာပါအခုမနက်ခင်းအစီအစဉ်တွေကိုဆက်ပါအောင်မယ်ရှင်ထိုင်းဆိုရကနိုင်ငံတွင်းအိမ်ကူလုပ်သမားတွေကိုကာကွယ်ရေးပေးရေးဆိုင်ရာဥပဒေတရားပြဋ္ဌာန်းလိုက်တဲ့အတွက်ထိုင်းနိုင်ငံမှာအိမ်အကူလုပ်နေတဲ့မြန်မာအလုပ်သမားတွေဝန်တာနေကြပါတယ်။ဒီဥပဒေတစ်ချက်မှာအသက်မပြည့်သူတွေကိုမခိုင်းစေရတာအပါအဝင်တပတ်မှနားခွင့်တရက်ပေးဖို့တစ်နှစ်မှအားလက်ရ30ပေးဖို့အပြင်ထွက်ခွင့်ပေးဖို့စတဲ့အချက်တွေပါဝင်တဲ့အကြောင်းအလုပ်သမားအခွင့်အရေးကာကွယ်ရေးနဲ့စောင့်ရှောက်ရေးဌာန DLPW ကအတည်ပြုပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမကစုံစမ်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းမှာအိမ်အကူအဖြစ်လုပ်ကိုင်နေသူများကိုကာကွယ်ပေးရေးဆိုင်ရာဥပဒေသစ်ထဲမှာတော့အချိန်ပြည့်နားရမရှိပဲခိုင်းစေတာတွေကိုမလုပ်ဖို့အိမ်အကူအလုပ်သမားတွေကိုငှားရမ်းစေခိုင်းတဲ့အခါမှာအသက်15နှစ်အောက်ရှိတဲ့အသက်မပြည့်သေးသူတွေကိုစေခိုင်းခြင်းမလုပ်ဖို့တပတ်မှာနားရတရက်ပေးဖို့စတဲ့အချက်တွေပါဝင်တာပါဒီလိုဥပဒေထုတ်လိုက်တဲ့အတွက်အိမ်အကူအဖြစ်လုပ်နေရတဲ့သူတွေအတွက်ဥပဒေရဲ့ကာကွယ်မှုကိုရနိုင်တော့မှာဖြစ်တဲ့အတွက်ဝမ်းသာမိတဲ့အကြောင်းအိမ်အကူအဖြစ်လုပ်ကင်နေတဲ့မြန်မာမျိုးသမီးတူကပြောပြပါတယ
်လူသားပထရရမရှင်ထွက်လို့မရအောင်လို့ပြောလေဟာဝန်ဒီရဲ့ဝမ်းသာပါတယ်အဲ့လိုမျိုးလေးကြတော့ကိုယ့်ထက်အားထိတ်ခဲတဲ့လူတွေအတွက်ဆိုရင်အရေးစီစီမှအန်ဒီရဲ့နည်းနည်းအလုပ်သမားတွေအတွက်နည်းနည်းကပါဖြစ်သွားတယ်လေအန်ဒီအားရှိတာပေါ့နော်တခုခုဆိုလို့ရှိရင်လေ
ထိုင်းနိုင်ငံထဲမှာအိမ်အကူလုပ်နေရတဲ့သူတွေအဖို့ကတော့နာယီတတ်မှတ်ချက်မရှိပဲအိမ်ရှင်မနိုးခင်ကြိုတင်အိပ်ရာထရပြီးအိမ်ရှင်အိပ်ပြီးမှနားရတာမျိုးတွေကိုအများစုကကြုံနေရတာပါအထူးသဖြင့်စိတ်အုံလုပ်ယုံနေနဲ့မတူပဲအိမ်ထဲမှာပဲနေထိုင်ရတာမို့ပြင်ပနဲ့လည်းအဆက်အသွယ်ဖြတ်ခံထားရတာမျိုးတွေအိမ်ထဲမှာနှိပ်စက်ညှဉ်းပန်းခံရတာမျိုးတွေလိမ်မိုင်းဆိုင်ရာစော်ကားခံရတာမျိုးတွေလူမသိသူမသိတတ်ဖြတ်ခံရတာမျိုးတွေလည်းရှိနေတာပါအိမ်အကူတွေရဲ့ဘဝဟာစိတ်ဖိစီးမှုတွေနဲ့လုံခြုံနေရတာမျိုးတွေကိုကြုံခဲ့ရတယ်လို့လည်းသူမကဆက်ပြောပြပါတယ်
ကိုနေလို့လည်းမတတ်ဘူး။သူများသတိစီမံနေရတာဆိုတော့လေသူများမျက်နှာကိုကြည့်နေရတာပေါ့နော်။ကိုကြိုက်လားမကြိုက်ဘူးလားအဖြေကြည့်လားမကြည့်ဘူးလားပေါ့။အဲ့လိုမျိုးမျက်နှာကြည့်နေပြီးကိုစိတ်ကြည့်စီကိုအရန်ဖြစ်လို့ရှိရင်ဒီချိုခက်တကားစိတ်ပြီးတော့ထိုင်ငိုနိုင်လေရပဲ။ငိုငိုလို့ဝါပြီးစီးပြီးဆိုမှမျက်နှာတင်တစ်ခါပြန်ထွက်လာအဲ့လိုမျိုးပဲ။လက်မလို့ရှိရင်လည်းဘယ်မှသွားလို့မရဘူးဖမ်းမယ်စီးရမယ်အန်ဒီရဲ့တနည်းအလုံးလုံးကလည်းလွယ်မှာမလို့ရ။စိတ်ကြည့်လို့ရှိရင်ဝရဏာမှာအေးပေါ်ထားဝရဏာတော့ထွက်ထိုင်ဘူးမှမရှိတဲ့နေရာမှာလေသွားနေတယောက်ကငိုအလိုတွေပဲအပြင်လက်ကထွက်ပြီးရဲဟောအဲ့ဒါအလုံးထွက်မယ်ဆိုတော့သူကချက်ချင်းထွက်လို့မရဘူးသူ့ကိုလူသားချပြီးမှထွက်လို့ရမယ်ပေါ့
ထိုင်းနိုင်ငံအတွင်းအိမ်အကူလုပ်ကိုင်နေသူတွေရဲ့အခွင့်အရေးဆိုင်ရာလိုအပ်ချက်တွေကိုနိုင်ငံတကာစံချိန်စံညွှန်းနဲ့အညီအခွင့်အရေးပေးဖို့အတွက်ထိုင်းလူသမားဆိုင်ရာကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းတွေကတင်ပြမှုတွေလုပ်ခဲ့တဲ့အကြောင်း DLPW ရဲ့အထွေထွေတွင်မှုဘွန်ဆွန်နန်ဆွန်ဘွန်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်ဥပဒေထဲမှာတော့အိမ်အကူတွေအနေနဲ့ပညာသင်ကြားခွင့်မရှိဘဲပြင်ပလောကနဲ့အဆက်အသွယ်ဖြတ်ခံရပြီးအိမ်တွင်းမှာပိတ်လောင်ခံထားရမှုတွေကအထူးကျန်မှုတွေဖြစ်လာပြီးစိတ်ပိုင်းဆိုင်ရာယောဂါတွေဖြစ်လာနိုင်တာမို့ကျန်းမာရေးနဲ့စေကူတာခွင့်တွေပါပေးဖို့သတ်မှတ်ထားတဲ့အလုပ်ချိန်တဲ့အချိန်ပိုခိုင်းစေမယ်ဆိုရင်လည်းအချိန်ပိုအလုပ်အတွက်အခကျင်းတွေပေးဖို့တွေပါဝင်ပါတယ်။အိမ်အကူလုပ်သမားတွေအတွက်ချမှတ်ထားတဲ့ဥပဒေ14/2012ကိုတော့အရှင်အများစုကမလိုက်နာတဲ့အတွက်အခုလိုမျိုးအလုပ်သမားခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေကထိုင်းလူသမားဝန်ကြီးဌာနကိုတင်ပြကြပြီး3လအတွင်းအကောင့်ထဲပေါ်နိုင်ဖို့အတွက်စူးစမ်းသွားမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာတော့အိမ်အကူအဖြစ်လုပ်ကိုင်သူအများစုကတော့မြန်မာနိုင်ငံသားတွေပဲဖြစ်ကြပါတယ်ရှင်။
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA American တန်ရတနင်္ဂနွေနေ့မနက်ခင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။နိုင်ငံခြားယင်းဤမြုပ်နှံမှုပမာဏများလာတိုင်းတိုင်းပြည်ဖွံ့ဖြိုးတာမဟုတ်ပါဘူး။တိုင်းသူပြည်သားတွေကိုစွန့်ရည်မြင့်တင်ပေးတဲ့ကုန်ထုတ်လုပ်ငန်းမှာယင်းဤမြုပ်နှံမှုသာနိုင်ငံသားတွေအကျိုးခံစားရပြီးတိုင်းပြည်ဖွံ့ဖြိုးမဲ့အကြောင်းဥအောင်ခင်သုံးသပ်ပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါရရှင
်။နိုင်ငံခြားယင်းဤမြုပ်နှံမှုလက်ခံရတဲ့ရွေကျက်တွေကို2016အောက်တိုဘာလမှာပြဋ္ဌာန်းတဲ့နိုင်ငံခြားယင်းဒီမြုပ်နှံမှုဥပဒေမှာဖော်ပြပါတယ်။နိုင်ငံသားတွေအလုပ်အကိုင်ရရှိရေးလူသားယင်းမြင့်ဖွံ့ဖြိုးရေးစွမ်းဆောင်ရည်မြင့်မားတဲ့လုပ်ငန်းဖွံ့ဖြိုးရေးမိပညာဖွံ့ဖြိုးရေးပညာရနယ်ပယ်အသီးသီးဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာစာရင်းပြီးလုပ်ငန်းပေါ်ထွက်ရေးနဲ့နိုင်ငံတကာအသိုက်အဝန်းမှာနိုင်ငံသားတွေရှင်တွဲလုပ်ကိုင်နိုင်ရေးစတာတွေကိုရည်ရွယ်ချက်မှာဖော်ပြပါတယ်။ဒီရဲ့ချက်ဒီအကောင့်တွေပေါ်တဲ့အတိုင်းအတာကိုလိုက်ပြီးတိုက်ပြည်တိုးတက်ဖွံ့ဖြိုးလာမယ်လို့မျှော်လင့်ကြပါတယ်။ဂျနီဗာအခြေစိုက်ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ UNCTAD ရဲ့2019ထုတ်ကမ္ဘာယင်းနှိမ့်မြုပ်နှံမှုအစီရင်ခံစာ World Investment Report အရဆိုရင်အာဆီယံနိုင်ငံတို့ရဲ့နိုင်ငံခြားယင်းနှိမ့်မြုပ်နှံမှု2016မှာကျဆင်းလာပါတယ်။ဖိလစ်ပိုင်မှာသာ60ရာခိုင်နှုန်းတိုးပွားလာပြီးအခြားနိုင်ငံတွေမှာအနည်းနဲ့အများကျဆင်းလာပါတယ်ဗီယက်နမ်မှာလည်း9ရာခိုင်နှုန်းတိုးပွားလာပါတယ်မြန်မာပြည်မှာတော့လျှက်စစ်တအားမလုံလောက်မှုကိုနိုင်ငံခြားကုမ္ပဏီတွေစိုးရိမ်ကြောင်းကြနေပေမဲ့ဒေယူပို့ဆောင်ရေးတယ်လီကွန်နဲ့အထည်ချုပ်လုပ်ငန်းကိုစိတ်ဝင်စားကြတယ်လို့ဆိုပါတယ
်လက်ရှိ NLD အစိုးရလက်ထက်မှာပြည်တွင်းပြည်ပလုပ်ငန်း400ကျော်ကိုလုပ်ခွင့်ပေးနိုင်တဲ့အတွက်အလုတ်ကိုင်း2သိန်းနီးပါးဖန်တီးပေးနိုင်ခဲ့ရတယ်လို့စီမံကိန်းနဲ့ဗန္ဒာယီဒုဝန်ကြီးကပြောဆိုကြောင်းသိရပါတယ်အထည်ချုပ်လုပ်ငန်းမှာစက်ရုံ400ကျော်ရှိလာပြီးအလုတ်သမား4သိန်းလောက်ရှိနေပြီဖြစ်ပါတယ်ထောက်ပံ့ရေးဝန်ဆောင်မှုလုပ်ငန်းနဲ့ကုန်ထုတ်လုပ်ငန်းမှာပြည်ရင်းပြည်ပကရင်းနှီးကြဖို့မြမရင်းနှီးမြှုပ်နှံမှုကော်မရှင်ကစော်ဩနေပါတယ်ကားလမ်းရထားလမ်းစုံရဒရိုက်ပို့ကိုမန္တလေးမှာမနှစ်ကတိစောက်ပြီးစီးပါတယ်ရန်ကုန်တိုင်းရွာသားကြီးနဲ့မန္တလေးမြင့်ငယ်မှာလဲ drive port တွေတိစောက်နေတာ၈နှစ် AP လာမှာပြီးစီးမယ်လို့မျှော်လင့်ရပါတယ်ဆက်ပစ္စည်းအပါအဝင်ကုန်ထုတ်လုပ်ငန်းတွေတီထောင်ဖို့လဲကော်မရှင်ကဖိတ်ခေါ်နေပါတယ
်နိုင်ငံခြားယင်းဒီမြုပ်နှံမှုများတိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးတာမဟုတ်ပါဘူးတိုင်းသူပြည်သားကိုစွန့်ရည်မြင့်တင်ပေးတဲ့ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းမှာယင်းဒီမြုပ်နှံမှတာတိုင်းသူပြည်သားတွေအကျိုးခံစားရမှာဖြစ်ပါတယ်ဆရာအနာရှင်ခင်မှာမြမတန်ရာဇာတာကိုထုတ်ယူဖို့တာနိုင်ငံခြားကုမ္ပဏီတွေစိတ်ဝင်စားကြပါတယ်တဘောဝတန်ရာဇာတာထုတ်ယူမှုမှာထုတ်ယူသူကအများဆုံးအကျိုးခံစားရပါတယ်စစ်တပ်ပိုင်မြမစီးပွားရေးဥပိုင် limited နဲ့တရုတ်ကုမ္ပဏီတွေတွဲပြီးကျင်းနီထုတ်ယူတာကိုအခုတည်းရှိဒေသခံလူထုကကန့်ကွက်နေတုန်းဖြစ်ပါတယ်တန်ရာဇာတာထုတ်ယူတဲ့တရုတ်ကိုလူမုန်းများနေပြီးတရုတ်နဲ့လက်တွဲတဲ့စစ်တပ်ပိုင်ကုမ္ပဏီရဲ့အခန့်ကဏ္ဍကိုတော့ဒေသခံတွေမေ့နေကြပုံရပါတယ်။တရားစတတ်ကရတဲ့ငွေကိုအနာဂတ်မျိုးဆက်တွေအကျိုးခံစားနိုင်အောင်စီစဉ်ဖို့လိုပါတယ
်။နိုင်ငံခြားယင်းဤမြို့နံမှုတွေတိုးပွားလာပေမဲ့တိုင်းပြည်အတွက်အကျိုးမရှိရင်တိုးတက်ဖွံ့ဖြိုးမှုလည်းမရှိနိုင်ကြောင်းဂျပန်စီးပွားရေးပညာရှင်တိုရှိဟီရိုကူရိုနဲ့စာတိုရုခမဂါကြီးကစာတမ်းရေးထားပါတယ်။မြမတဘာဝတန်းွေကိုနိုင်ငံခြားကုမ္ပဏီတွေအာယုံစိုက်နေချိန်မှာဗီယက်နမ်မှာကုန်ထုတ်လုပ်ငန်းမှာယင်းနှီးမြှုပ်နှံတဲ့အတွက်ပို့ကုန်တန်ဖိုးမြန်မာလာပုံကိုနှိုင်းရှင်လေ့လာထားတာဖြစ်ပါတယ်ဗီယက်နမ်ဟာမတူကွဲပြားအမျိုးအမည်များတဲ့ကုန်ထုတ်လုပ်ငန်းအမျိုးမျိုးမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှုလက်ခံတဲ့အတွက် ပို့ကုန်ပစ္စည်းထုတ်လုပ်နိုင်ပါတယ်။တယ်လီကွန်နဲ့အတန်ဆိုင်ရာပစ္စည်းအဝတ်ထည်လုပ်ငန်းဖက်နှက်နဲ့လျှက်စစ်လုပ်ငန်းရင်းနှံဆိုင်ရာပစ္စည်းစတဲ့ကုန်ကြောပစ္စည်း10မျိုးလောက်ဟာပို့ကုန်ပမာဏရဲ့85ရာခိုင်နှုန်းအထိတိုးပွားလာပါတယ
်။နိုင်ငံခြားကုမ္ပဏီတွေမြန်မာပြည်မှာတရားစတာကုန်ကြမ်းထုတ်ယူနေချိန်မှာဗီယက်နမ်မှာကုန်ကြောပစ္စည်းထုတ်လုပ်ပြီးပို့ကုန်အဖြစ်ရောင်းချပါတယ်။ကုန်ကြောပစ္စည်း10မျိုးလောက်ဟာပို့ကုန်ပမာဏရဲ့85ရာခိုင်နှုန်းဖြစ်နေပါတယ်။ကုန်ထုတ်လုပ်ငန်းတွေရှင်းတန်လာတဲ့အတွက်ရေနံနဲ့ရေနံထွက်ပစ္စည်းတင်ပို့မှုကိုလျှော့ချနိုင်ခဲ့ပါတယ်။1990မှာဗီယက်နမ်ရဲ့ပို့ကုန်34ရာခိုင်နှုန်းဟာရေနံနဲ့ရေနံထွက်ပစ္စည်းဖြစ်ပေမဲ့အနည်း20အတွင်း6ရာခိုင်နှုန်းအထိလျှော့ချနိုင်တာကိုတွေ့ရပါတယ်။ဗီယက်နမ်မှာနိုင်ငံခြားယင်းဒီမြုံနာမှုရဲ့အကျိုးအမြတ်ကိုခံစားနေရပြီဖြစ်ပါတယ်။မြန်မာပြည်ကတော့ကုန်ကြောပစ္စည်းအမဲများများထုတ်လုပ်ပြီးတင်ပို့ရောင်းချနိုင်တဲ့အခြေအနေမရှိသေးပါဘူး။မြန်မာပို့ကုန်တစ်ဝက်လောက်ဟာတရုတ်နဲ့ထိုင်းကိုရောင်းချနေတဲ့သဘာဝတန်းငွေပါ။ကျန်တဲ့ပို့ကုန်တွေဟာတစ်အဝိအထည်နဲ့လေယာထွက်ကုန်ဖြစ်ပါတယ်။ကုန်ကြောပစ္စည်းထုတ်လုပ်ပြီးတင်ပို့နိုင်မဲ့အတွက်နိုင်ငံခြားယင်းဒီမြုံနာမှုဟာအရေးကြီးပါတယ်။မြန်မာပို့ကုန်ကမ္ဘာဈေးကွက်မှာဝင်ဆက်လာရင်နိုင်ငံခြားအရင်းအမီးတွေလှိမ့်ဝင်လာပါလိမ့်မယ်။အိမ်သီးချင်းတွေရဲ့အတွေ့အကြုံကိုသင်္ကားလာယူနိုင်ရင်မတိုးတက်စရာအကြောင်းမရှိဘူးလို့ယူဆကြပါတယ်ခင်ဗျာ
။ဘူအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာတာပရင်းနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်။ဒီသတင်းပါ English American Style Ganda မှာမြန်မာနိုင်ငံလောကမှာတုံ့နှုံးနေတဲ့ Indian အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း Lower the bar
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက lower lower ကအောက်ကိုနှိမ့်ချတာ the the bar bar the bar ကအတိအပြည့်မျိုးရှိပေမဲ့ဒီနေရာမှာဘာဒန်ဒုတ်တန်းကိုဆလိုတာဖြစ်ပါတယ်စကားလုံးရဲ့တရက်အတိအပြည့်ကတော့ဘာဒန်ဒုတ်တန်းကိုအောက်ကိုနှိမ့်ချလိုက်တာဖြစ်ပါတယ်အမြင့်ခုံရမှာဘယ်နှပေခုံနိုင်လဲဆိုတာကိုသိရဖို့တားထားတဲ့ဘာဒန်ကိုရှင်းပြသူအနေနဲ့တန်းကိုမထိစီပဲကြော်လွှားခုံရတာဖြစ်ပါတယ်။ဒါကြောင့်တန်းကိုအောက်နှိပ်ချတယ်ဆိုလို့ရှိရင်ခုံတဲ့နေရာမှာအမြင့်ပေဟာသိပ်မရှိတော့တဲ့အနေအထားဖြစ်သွားမှာဖြစ်ပါတယ်။ဒါကြောင့် idiom ဆိုတဲ့သဘောဒီဘက်ကစံတန်ဘိုးတွေမျောလင့်ချက်တွေရီမှန်းချက်တွေတောင်းဆိုချက်တွေကိုရှော့ချပေးတာဖြစ်ပါတယ်။ဒီသုံးဖို့ Olympic ဆောင်းရာသီအားကစားပွဲတော်ပိတ်ပွဲအခမ်းအနားကို American သမ္မတ Donald Trump ရဲ့တမီးလည်းဖြစ်သူ့ရဲ့အကြံပေးလည်းဖြစ်တဲ့ Ivanka Trump သွားရောက်ခဲ့ပြီးတောင်ကိုရီးယားသမ္မတ Moon Jae-in နဲ့တွေ့ဆုံခဲ့တယ်လို့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင် Kim Jong-un နဲ့လည်းသမ္မတ Moon တို့တီးခြားတွေ့ဆုံခဲ့ပြီး American နဲ့ဆွေးနွေးလို့တဲ့အကြောင်းကမ်းလှမ်းခဲ့တာဖြစ်တဲ့အတွက်ကြောင့်သမ္မတ Moon ကလည်းဒီဆွေးနွေးပွဲကိုဖြစ်စေခြင်းနဲ့အတွက်ကြောင့်လည်း American ကမဆွေးနွေးခင်မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ရပ်တန့်ဖို့တောင်းဆိုချက်ကိုရှော့ချဖို့အကြံပေးခဲ့တာလည်းဖြစ်ပါတယ်။ဒါကြောင့် Washington Post သတင်းစာကြီးက Seoul US must lower its bar for talks with North လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Gould ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The private college has lowered the bar for students seeking entrance to study business.
စီဘာယပညာလေးလာဖို့ဝင်ကွင်းတက်မှတ်ချက်ကိုကျောင်းသားတွေအတွက်တိတိပုဂ္ဂလပိုင်းနဲ့ကောလိပ်ကနေရှော့ချပေးလိုက်တယ်လို့ဒီပေရပါတယ်ဥပမာကနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ The private college has lowered the bar for students seeking entrance to study business
ခုဆက်လက်တင်ပြပေးမှာကတော့
call the shots
ဖြစ်ပါတယ်စာလုံးပေါင်းက call call ကခေါ်တာ or ပြောတာthe shots the shots ကတနတ်နဲ့ပြစ်ခတ်မှုတွေဖြစ်ပြီးစကားထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့တနတ်ဘဲတော့ပြစ်မယ်ဆိုတာကိုအော်ပြီးပြောလိုက်တာအော်ပြီးခေါ်ပြလိုက်တာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့တနတ်ပြစ်လက်ကျင်မှုကဖြစ်ပါတယ်တနတ်ပြစ်လက်ကျင်တဲ့သူအနေနဲ့ဘဲတော့ပြစ်ရမယ်ဆိုတာကိုအော်ပြီးတဲ့လူရဲ့အတန်ကိုနားထောင်ရတာဖြစ်ပြီးပြစ်ဆိုမှလိုက်ပြရတာဖြစ်ပါတယ် ဒါကြောင့်ဒီအသုံးရအီဒီယမ်အသေးပဲကအာနာရှိတာအဆုံးအဖြတ်ပေးနိုင်တာကျမတို့မြန်မာဘန်းစကားမှာဆိုရင်တော့လိုအပ်သည်များကိုညွှန်ကြားနိုင်တဲ့အနေအထားကိုဆလိုတာဖြစ်ပါတယ်ဒီအသုံးကိုတရုတ်သမ္မတရှီကျင်းပင်က9နှစ်စီရှိတဲ့သမ္မတတက်တန်းမှာအခုဒုတိယတက်တန်းကိုထမ်းဆောင်နေရမှာ2023မှာကုန်ဆုံးမှာဖြစ်ပါတယ်ဒါပေမဲ့လို့လေအာနာယတရုတ်ကွန်မြူနီပါတီကြီးကသမ္မတတက်တန်းကန့်သတ်ချက်ကိုဖွဲ့စည်းပုံမှာပြင်ဆင်ဖို့တင်ပြထားတဲ့အတွက်ကြောင့်လေတကယ်လည်းပဲဒါဟာနိစ္စနိုင်တဲ့အခြေအနေရှိနေပြီဖြစ်တဲ့အတွက်ကြောင့် Washington Post တင်စာကြီးက She is reminding China and everyone else that he will be calling the shots for years to come လို့ She ကတရုတ်နိုင်ငံနဲ့တခြားလူတိုင်းကိုပါသတိပေးနေတာကတော့နောက်နှစ်တွေအတော်များများမှာသူပဲအဆုံးဖြတ်ပေးမယ်လူအာဏာရှိမယ်လူဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ He might be our boss at work but at home it's his wife who calls the shots
ယုံမှာတော့သူကကျွန်တော်တို့ရဲ့ဆရာသမားဖြစ်ပြီမဲ့အိမ်မှာတော့အဆုံးဖြတ်ပေးတဲ့သူကတော့သူ့အမျိုးသမီးပဲဖြစ်ပါတယ်လို့ဒီပဲရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
He might be our boss at work, but at home, it's his wife who calls the shots.
Ku na song tin pya pi ma ga ro.
Pick up the tab.
Phit par de. Sa long bang wa PICKUP pick up ga au ka ni kaw yu lai da. THE TAB the tab ga ban sa ga phit pi. A yang sain ri sa taw sain ri ga pe de cha tin ne ngwe pi sa phyat pai phit par de. Su su khu ye dai yai de be ga ro.ငွေပြေစာဖြတ်ပိုင်းကိုကောက်ယူလိုက်တာဖြစ်ပါတယ်။ ATM ဆိုရယ်တော့ဒီဘက်ကတော့ကြာတဲ့ငွေကိုတာဝန်ယူရှင်းပေးတာကြာတဲ့လောက်ကိုငွေထုတ်ပေးတာဖြစ်ပါတယ်။ဒီအသုံးကိုမကြာသေးမီကပြီးစီးသွားတဲ့တောင်ကိုရီးယားနိုင်ငံပျုံချုံဆောင်းဝါသည်အိုလံပစ်ပွဲတော်ကိုမြောက်ကိုရီးယားဘက်ကခေါင်းဆောင်ကင်ဂျုံအန်ရဲ့ညီမအပြင်ဖျော်ဖြေရေးအဖွဲ့သား139ဦးနဲ့အားကစားသမားတွေစုစုပေါင်းလူ900လောက်တက်ရောက်ခဲ့ကြရမှာသူတို့တွေကုန်ကြစရိတ်ဒေါ်လာ1.9သန်းကိုတောင်ကိုရီးယားနိုင်ငံကအိတ်ဆိုင်ထုတ်ပြီးကြက်ခံခဲ့တဲ့အတွက်ကြောင့်လဲ The Wall Street Journal သတင်းစာကြီးက North Korea leaves the South to pick up its Olympic tab Olympic ကုန်ကြစရိတ်ကိုမြောက်ကိုရီးယားကတောင်ပိုင်းကိုကြက်ခံစီခဲ့တယ်လို့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
John picked up the tab for his friend's farewell party at the restaurant.
ဆောက်တော့ဆိုင်မှာသူတငယ်ချင်းတွေနှုတ်ဆက်ပွဲကျင်းပတဲ့ကုန်ကျစရိတ်ကိုဂျော်ကကြက်ခံလိုက်တယ်လို့ဒီပဲရပါတယ်။ဥမာအောင်နောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ John picked up the tab for his friend's farewell party at the restaurant.
ဒီတင်ပါတင်ပြခဲ့တဲ့ ATM အသုံးတွေကတော့
Lower the bar, call the shots,Pick up the tab.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style EDM သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရတာပါရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ view American တန်ခါတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00နာရီထိလိုင်းဒိုမီတာ32 kHz 933၊လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်သလို view ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကံကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဆွေးနွေးပွဲကျင်းပစီစဉ်သူကိုအောင်လွင်ဦးဖြစ်ပါတယ်။နားဆင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းဖက်မှုတွေကိုဘယ်လိုဖြေရှင်းသွားကြမလဲဆိုတာကိုဆွေးနွေးမှာပါမကြာခင်ကပဲမြန်မာနိုင်ငံကနေရာတချို့မှာလူသေးပျောက်တွေရှိတဲ့အထိဘုံပေါက်ခွဲတာတွေတွေ့ရပါတယ်ဘယ်လိုအကြောင်းတစ်ကြောင်းဒီလိုနိုင်ငံရေးအကျဉ်းဖက်မှုတွေပေါ်ပေါက်နေရတယ်လဲဘယ်လိုမျိုးတားဆီးသွားနိုင်မလဲဆိုတာတွေကိုကျွန်တော်တို့အဓိကဆွေးနွေးသွားမှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးပြည့်မြတ်ဒီမြန်မာနိုင်ငံရေးအကဲကဲပုံကိုယ်တွေဖြစ်တဲ့ဦးရထွန်းဦးအောင်သုံးငင်းတို့လည်းလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်နယ်ဆွေးနွေးမြတ်ပုံကိုယ်ရဲ့ရေဝီယာသုံးသက်ချက်ကိုကြားကြပါလေကျွန်တော်ဒီမကြသေးရင်ကပဲဒီလာရှိုးတို့စစ်တွေတို့မှာဘုံတွေခွဲတယ်လူတွေလည်းအသေးပြောက်တွေရှိခဲ့တယ်ဟိုလက်တလုံးမဟုတ်ပေမဲ့လည်းပဲဒီ NLD ဥပဒေအကြံပေးဥက္ကဋ္ဌမြန်ကုန်လေစိတ်မှာပြစ်ဒဏ်ခံခဲ့ရတာမျိုးတွေလည်းရှိခဲ့ဘူးတယ်ဆိုတော့ဒီတချို့ကိစ္စတွေမှာဘသူဘဝလက်ချက်ဆိုတာကိုကျွန်တော်တို့တိတိကျကျမသိရပေမဲ့လည်းဒီနိုင်ငံရေးရွေချက်တွေနဲ့မကင်းတာကိုလည်းတွေ့ခဲ့ရပါတယ်ဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဆရာဦးရထွန်းရဲ့သဘောထားကိုသိချင်ပါတယ်အခုတွေ့ရမြင်ရတဲ့လောက်ကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်ဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းဖက်မှုတွေကခေါင်းထောင်ထလာနေတယ်လို့ဟိုပြောလို့ရနိုင်တဲ့အခြေအနေမျိုးရှိနေသလားဆရာဦးရထွန်း
အခုလောလောဆယ်ဖြစ်နေတဲ့ဟာတွေကတော့ဟိုနိုင်ငံရေးအကျဉ်းဖက်မှုလို့ပြောရမှာတဲ့ကျွန်တော်ဟိုဟိုတော်ရဲလက်နက်ကင်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုလို့ပဲအဲ့လိုပဲသုံးသပ်ရလိမ့်မယ်ထင်တယ်ဒီကျွန်တော်တို့မြောက်ပိုင်းကဒီဟိုဟာပေါ့လေရုံးမပန်မှာဘုံခွဲခံရတဲ့ကိစ္စနောက်စစ်တွေမှာဘုံခွဲခံရတဲ့ကိစ္စတွေကတော့ကျွန်တော်ဟိုခံမှန်းကြည့်ရတော့တော်ရဲကလက်နက်ကင်အဖွဲ့အစည်းတွေနဲ့ပေါ့နော်ဆိုလိုတာကတော့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်နေတယ်လို့အဲ့လိုကျွန်တော်ထင်နေပါတယ်။
ဟုတ်ကဲ့ပါဆရာဒါပေမဲ့လည်းတခုရှိတာဆရာရဲ့ဟိုဘယ်လိုပဲဖြစ်ဒီအဖွဲ့အစည်းတွေကနိုင်ငံရေးရည်မှန်းချက်နဲ့အစိုးရကိုလက်နက်ကင်တိုက်နေတဲ့အဖွဲ့အစည်းတွေဆိုတော့ဒါဘယ်လိုပဲဖြစ်ကျွန်တော်သတ်မှတ်မယ်ဆိုရင်တော့ဟိုနိုင်ငံရေးအကျဉ်းဖက်မှုလို့ပဲပြောနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ဆရာ။ဆရာရောသဘောတူလားမသိဘူး
။အဲအဲ့ဒါလည်းပါမှာပေါ့လေ။ဒါပေမဲ့ဟိုအသေးစိတ်အချက်လက်ကတော့ဟို data ပြောမယ်ဆိုရင်တော့တမျိုးပေါ့။ဟိုကျွန်တော်တို့ဒီဘက်ကသိသလောက်ဆိုရင်တော့ဥပမာတို့ကတကယ်တောင်းနေကြပေါ့အတာကြီးပေးလို့ရှိရင်အဲတို့ပြဿနာမလောက်ဘူးပေါ့အတာကြီးမပေးတဲ့အခါကျတော့ဒါဟိုမှတ်သွားအောင်နောက်မှမငင်းဆိုင်ရဲအောင်ဆိုတော့ရည်ရချက်မျိုးလည်းပါနိုင်တာပေါ့ဒီနောက်ဖက်မှာဖြစ်တဲ့ကိစ္စဆိုလို့ရှိရင်လည်းဒါအစိုးရကဟိုတိုင်းပြည်ကိုတည်တည်ငြိမ်ငြိမ်နဲ့အုပ်ချုပ်နိုင်စွမ်းမရှိတော့ဘူးဆိုတာကိုတက်ပြီးပြဖို့အတွက်ဟိုနေရာဖောက်ခွဲလိုက်ဒီနေရာဖောက်ခွဲလိုက်လူလူထိလက်တကြဖြစ်အောင်လုပ်တာပေါ့လေနိုင်ငံရေးဒီကျန်ဖက်မှုလို့ပြောလို့လည်းရပါတယ်ဗျာဟုတ်ပါ
ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်ဆိုတော့ကိုအောင်သူငယ်ရဲ့သဘောထားလည်းကျွန်တော်ကြားချင်ပါတယ်အခုလက်တလောအခြေအနေတွေကိုကျွန်တော်သုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီနိုင်ငံရေးရွေချယ်တဲ့ဒီအကျန်းဖက်မှုတွေဟိုတကြောပြန်ပေါ်နေတယ်လို့ဆိုနိုင်လားဒီလိုလက္ခဏာတွေတွေ့နေရလားကိုအောင်သူငယ
်ဟုတ်ကဲ့ဟိုပြောရမယ်ဆိုရင်တော့ဒီကျွန်တော်ဒီ February လအတွင်းမှာဖြစ်ခဲ့တဲ့ဒီဘုံဖောက်တာတွေဒီအကျန်းဖက်မှုတွေပေါ့နော်ဆိုတော့ကျွန်တော်မြင်လာတော့နိုင်ငံရေးရွေချယ်ရှိတယ်လို့ထင်ပါတယ်ကျော်သူကတော့ဟိုသုံးသပ်ကြလာတော့ဒီ tower ဆိုတဲ့ဟာကတော့ဒီအကျန်းဖက်မှုကိုအသုံးပြုပြီးတော့တစ်ဖက်သားကိုချိန်ချောက်တာကိုလိုချင်တဲ့ဒီနိုင်ငံရေးဟိုရည်ရွယ်ချက်ကိုရအောင်လုပ်တာမျိုးပေါ့နော်ဆိုတော့ဒီလိုမျိုးသဘောမျိုးလို့ပြောကြတဲ့အခါကျတော့အခုဒီကိစ္စတွေကတော့ကျွန်တော်မြင်တာနိုင်ငံရေးဟိုရည်ရွယ်ချက်လည်းရှိတယ်လို့ပဲထင်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီအခုလက်တလောအခြေအနေဟိုနိုင်ငံရေးအခြေအနေကကျွန်တော်ကြည့်မယ်ဆိုရင်ဖြစ်စင်နေရလဲနည်းနည်းလေးဆက်တယ်ဆိုတော့ဒီအခြေအနေကပြန်ပြီးတော့ဥမော်လာတဲ့အခြေအနေမျိုးလို့ပြောနိုင်သုံးသပ်နိုင်လားကိုအောင်သူငယ
်ဟုတ်ကဲ့ဟိုကျွန်တော်ထင်တာတော့တော်တော်စိုးရိမ်ပေါ်ရအခြေအနေရှိတယ်ထင်ပါတယ်ဥမာသမရဦးသိန်းစိန်တက်ခါစားပေါ့ဗျာသူကပြောဘူးရယ်ကျွန်တော်တို့ဒီနိုင်ငံရေးဒီကိစ္စတွေဆိုလို့ရှိရင်သပွဲဝိုင်းမှာရှင်းရမယ်တခံပြန်ပြီးတော့ကိုတိုက်ခိုက်ကြပြီးတော့ဒီလိုအကျန်းဖက်တဲ့အခြေအနေပြန်မသွားဘူးဆိုတဲ့အမျိုးပေါ့ဆိုတော့နောက်တစ်ခါဒေါအောင်ဆန်းစုကြည်လည်းအလားတူသဘောမျိုးပြောမှုတွေလို့ထင်ပါတယ်ဆိုတော့အခုအနေထားမှာကျွန်တော်တို့ငင်းငယ်ရေးဆွေးနွေးပွဲတွေလည်းလုပ်နေတယ်စကားလည်းပြောနေကြရင်လည်းတစ်ဖက်ကအခုလိုအကျန်းဖက်မှုတွေပြန်ဖြစ်လာတဲ့အခါကျတော့ဒါကဒေလန်းချောင်းဘက်ကဥတီသွားတာလေဒါမှမဟုတ်ကျွန်တော်တို့ရဲ့ငင်းငယ်ရေးလုပ်ငန်းရှင်ကရော
အားကိုးလို့ရပါအောင်မလားပေါ့နော်ဆိုတာမျိုးစိုးရိမ်ကြရရရှိတယ်ထင်ပါတယ
်ဟုတ်ကဲ့ကိုအမြင်ကျေးဇူးပါဆိုတော့ကျွန်တော်ဒီနိုင်ငံရေးရွေးချယ်တစ်ခုနဲ့ဒီအကြမ်းဖက်မှုတွေကျူးလွန်နေဆိုတဲ့နေရာမှာဟိုအကြမ်းဖက်နိုင်တဲ့လက်နက်ရှိမှလည်းဖြစ်မှာဆိုတော့ရေဝီရအနေနဲ့ဟိုလက်နက်ရှိတဲ့လူပုဂ္ဂိုလ်ဖွဲ့စည်းရဟိုလောက်တာလို့ယူဆလို့ရမယ်ထင်ပါတယ်ဆိုတော့ဆရာဦးရထွန်းအခုတွေ့နေရတဲ့နိုင်ငံရေးအကြမ်းဖက်မှုတွေဟာဟိုတုံးသက်ကြည့်မယ်ဆိုရင်ဘယ်လိုလူတွေရဲ့လက်ချက်ဖြစ်မယ်လို့တွက်လို့ရမလဲဆရာ
အဲခုတလောဖြစ်တဲ့ကျန်းဖက်မှုတွေကတော့ခုနပြောသလိုပါပဲလက်နဲ့ရှိတဲ့အဖွဲ့အစည်းတွေပေါ့နော်အထူးသဖြင့်တော့ NCA လက်မှတ်မထိုးထားသေးတဲ့အဖွဲ့အစည်းတွေကလုပ်တယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ် NCA စာချုပ်ထိုးလိုက်ပြီဆိုရင်တော့ဒီဟာတွေကလုပ်လို့လည်းမရတော့ဘူးစက်ကြီးကောက်လို့လည်းမရတော့ဘူးအဲ့လိုဥပဒေချိုးဖောက်တဲ့ကိစ္စတွေလည်းလုပ်လို့မရတော့ဘူးပေါ့နော်အဲ့တော့ဟိုဒါတွေကဟိုကောင်းဆန်းစုကြည်ပြောသလိုပဲကျွန်တော်တို့ရဲ့ငြိမ်းချမ်းရေးဖြစ်စဉ်အဲငြိမ်းချမ်းရေးဒီ၆ခုကြိုးပမ်းနေကြဟာကိုအထူးခိုက်ဖြစ်စေတယ်ဆိုတာဟိုလိုဟိုတက်တည်ပြနေတာပေါ့လေအဲကျွန်တော်တော့အဲ့လိုပဲသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာဦးရထွန်းကျေးဇူးပါဆိုတော့ကိုအောင်သူငယ်ရဲ့သဘောထားကိုခင်ဗျာအခုဟိုရေဝီကဟိုသုံးသက်ချက်တွေအရာဆိုလို့ရှိရင်တော့အကြမ်းဖက်မှုတွေကျူးလွန်နေဆိုတော့လက်နက်ရှိမှလည်းဖြစ်တာဆိုတော့လက်နက်ရှိရဲ့အဖွဲ့အစည်းတွေဆိုပြီးတော့ရေဝီကကောက်ချက်ဆွဲနိုင်နေမယ်ကျွန်တော်မြန်မာနိုင်ငံမှာဒီနိုင်ငံရေးကိုဟိုနောက်ခံနေရလဲအမျိုးမျိုးပုံစံမျိုးမျိုးနဲ့ရှိနေတော့ဒါကဒီအကြမ်းဖက်ဖွဲ့ဖွဲ့မှုတွေကျူးလွန်တာလက်နက်ကင်ဖွဲ့စည်းတွေတက်တက်ပဲလားတခြားဟိုအဖွဲ့စည်းတွေရောတခြားနောက်ကန်အကြောင်းရင်းတွေရောဘာတွေများရှိမလဲလို့သုံးသပ်လို့ရမယ်ကိုအောင်သူငယ
်ဟုတ်ကဲ့ဟိုအခုလိုဖောက်ခွဲတာတွေကညာတော့ပြောမယ်ဆိုရင်ဒီဖောက်ခွဲတဲ့ဤပညာတို့ရန်ပစ္စည်းတို့နောက်တစ်ခါလိုအပ်တဲ့ဟိုလက်နက်ရှိမှပဲဖြစ်နိုင်တဲ့အနေအထားပေါ့နော်နောက်တစ်ခါကျတော့ဆရာဦးကိုညီလောက်ချန်ခါတဲ့အနေအထားမျိုးပြောမယ်ဆိုလို့ရှိရင်လည်းဒါလက်နက်ကိုရယူနိုင်တဲ့အင်အားစုတစ်ခုခုကကိုလောက်တယ်လို့တော့ဒါကျွန်တော်တို့သုံးသပ်နိုင်တာပေါ့နော်ဆိုတော့ဒါပေမဲ့အနေထားတွေကတော့အခုဖြစ်နေတဲ့အနေထားကြည့်ရတာတော့ဒီရွက်ချက်ချင်းမတူဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီ NLD အစိုးရတက်ပြီးတဲ့အခါကျတော့မှကျွန်တော်တို့တရ5မိုင်စခန်းမှာပြီးခဲ့တဲ့ကာလတွေမှာတိုက်ပွဲတွေဖြစ်ခဲ့ဥပါတယ်နောက်တစ်ခါအခုကိစ္စမျိုးတွေမှာလည်းဒီတန်းကြီးဘုံကွဲတဲ့ကိစ္စတွေဖြစ်တော့ဒါတွေကတော့ကျွန်တော်ထင်တယ်နည်းနည်းလေးပိုကျပြတ်တဲ့ဒီရွက်ချက်ပေါ့ခုနကရှားဦးဦးရထွန်းလည်းပြောပါတယ်ungovernability လို့ခေါ်ရဲအစိုးရကသူ့ရဲ့ဩဇာတက်ရောက်ခြင်းမရှိဘူးထိမ့်ချုပ်နိုင်ခြင်းမရှိဘူးဆိုတော့ဟာသဘောပြဖို့ပုံများတယ်လို့ထင်ပါတယ်ဒီစစ်ကြွေမှာရခိုင်မှာဖြစ်တဲ့ကိစ္စတွေကတော့ကျွန်တော်ထင်တာကဟိုပြီးခဲ့တဲ့ဘဝဖြစ်သွားတဲ့ဒီမြောက်ဦးကိစ္စတွေနဲ့လည်းပတ်သက်ကောင်းပတ်သက်နေတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အပြစ်ကြတော့ပြောလို့မသိနိုင်ပါဘူးခင်ဗျာ
โอเคขอบคุณจิซูอ่ะสรุปว่าเราที่ซุนนี่บัวตัวก็ปาวนหมดสะตรวจท่าได้ปกคลุมในไลน์หมดมาชี้นี่บาร์เราอิงซงก็တော့မြန်မာနိုင်ငံဒီကိုဆိုးရေပါကိုဆိုးရေသဘောထားလိုရင်းတူရှင်ซุนนี่လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဒီနိုင်ငံရဲ့အပြန့်အထည်နဲ့တက်တူတော့ကျွန်တော်ရွှေရာလေးကိုပြောရမယ်ဆိုလို့ရှိရင်အခုဘုံကွဲတဲ့ကိစ္စမှာမဟုတ်ပါဘူးကျွန်တော်ဒီမိုကရေစီခုကာလမှာပြည်ပကတွေပေါ့လူစုဝေးစဉ်ဖြစ်တဲ့ပြည်ပကတွေဒီလိုရှိရင်ดาวนี่เนี่ยกิจการนี้ดาวนี่เนี่ยจะทําอยู่ป่ะครับปกติเดียวซื้อได้แล้วเปล่าครับอินเทอร์เน็ตเนี่ยอดิเรกงานเสร็จขึ้นมามีคนนี้น่ะปกตินี่ปกติเดียวโหนักงานเนี่ยจะจัดการปกติเดียวมีคนมาจัดการอะไรกันเนี่ยจะทําอยู่ป่ะครับอะคือชื่อที่มาบงกวดอะไรที่ป่ะครับแล้วชื่อมาบงกวดอะไรที่ป่ะครับเนาะคือญาติเนาะญาติมาไม่จากกันงานไปกันขึ้นตัวในกิจการนี้เปล่าเอ้ามาแล้วญาติเนี่ยอโซยาก็โหรู้บ่ท่องท่องไปแล้วอยู่อยู่นี่လူစုခွဲဖို့အမိန့်ပေးတာညွှန်ကြားတာကိုပြည့်တယ်ပြည့်တယ်ခုနှစ်ယောက်ပြီးသွားတယ်ဒါလည်းအကြမ်းဖက်မှုပါပဲဆိုတော့ဒီကိစ္စတွေဘာကြောင့်ဖြစ်လာတယ်ဆိုတဲ့ဒီစာပေးပြကြည့်ပါခုကကင်မရာဦးသိန်းစေအစိုးရပေါ့သူတို့ဟိုရေကောက်ကော2015ရေကောက်ကော7ပါကနေမှပြောပါလေကင်မရာဦးသိန်းကသူတို့ပါတီရှုံးနေသွားရင်ပြည်မင်းတွေဖြစ်လာမယ်ဆိုတဲ့စကားလည်းပါအမြဲတမ်းပြန်ပြီးတော့စဉ်းစားကြရတော့ပါလေဘာလို့ဆိုတော့ငါ့ဥပမာဖြစ်တဲ့ကိစ္စကဒါတို့ project တစ်ခုလို့ကျွန်တော်ယူဆတယ်အချိန်ယူပြီးတော့သူစီစဉ်ပြီးကာမတကယ်တကယ်ဖြစ်ဖြစ်မယ်လို့ကအရှိကနေမိုးပေါ်ကကြာတဲ့ပုံပုံကအချိန်ကလှချပြီးတော့အချိန်ကမိုးပေါ်ကကြာလိုက်အချိန်မှပြတ်ပြီးခတ်ပြီးပေါ်လာမှဖြစ်သွားတယ်။ဒါကြောင့်လို့2015ကဟိုမန္တလေးဘက်ကထင်တာလဲကျောင်းသားတစ်ခွေကြီးကိုလက်ထဲမှာတားဆီးထားတယ်။ဒီနေ့တော့ကတနည်းကျေတော့ကနေပြီးတော့ကျောင်းသားကောင်းဆောင်လုပ်တဲ့လူကတကယ်ဖြူခွဲမယ်အချိန်မှာဖြစ်ပြီးလက်ရောက်သွားတယ်ပေါ့ဗျာ။ဒါလေးအားလည်းနည်းနည်းပြတ်ခတ်ပြီးပါရဲ့ဒီလိုမျိုးပါလေ။
ဟုတ်ကဲ့ကိုဆိုဝေကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တူးလေးရှိနေပါသေးတယ်ဒီရံပြင်းမျိုးကဥဆောလွင်မှာဥဆောလွင်ရဲ့သဘောထားလေးလိုရင်းတူရှင်ဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ပြီခင်ဗျာကျွန်တော်ကတော့ဆရာဦးတော့ခုလောက်မေးကြည့်ပါလေဘာလဲဆိုတော့မကောင်းရင်ကြောက်ဖို့ဆိုတော့မြန်မာစကားပုံလို့
ုံးဖောက်ခွဲတဲ့ကာလပတ်လုံးလုံးဖောက်ခွဲတဲ့ကိုတော်တွင်းနည်းနည်းတိုင်အဖွဲ့အစည်းများကိုပဲယူဆလို့ရပါတာဒီချိုလက်ဦးအိမ်မှာဘုံဖောက်ခွဲတာတော်တွင်းနည်းနည်းတိုင်ညာလားဆွေးတွင်းမှာဘုံဖောက်ခွဲတာတော်တွင်းနည်းနည်းတိုင်ညာလားဒါမှမဟုတ်ရောင်းမှာဘုံဖောက်ခွဲတာအေးအေးကိုများကျွေးရှင်သလားဒါကိုကျွန်တော်သိရင်ပါလေမကောင်းညာကိုကျောင်းကိုပို့ဆိုတဲ့ဘဝဟာရကိုဆရာဦးရထွန်းပြောလို့ရှင်းနေပါလေအစိုးရအဖွဲ့အစည်းတွေမှာလုံးပိုင်ခွင့်ရှိသလိုတော်တွင်းနည်းနည်းတိုင်အဖွဲ့အစည်းတွေကတည်းမှာလုံးပိုင်ခွင့်ရှိတယ်ကျန်တဲ့မကောင်းတဲ့ကိုတိုးတွင်းနေတဲ့ကိအဖွဲ့အစည်းကိုများပုံချနိုင်လို့ဆိုလို့ရှိရင်ဆရာဦးရထွန်းတို့ပွားနေတဲ့ဒီမိုကရေစီဆိုတာဘာကိုပြောတာလဲနောက်တစ်မျိုးကဒီမိုကရေစီနာကအစိုးရလက်နက်ကိအဖွဲ့အစည်းအစိုးရတို့ထဲမှာလက်နက်ကိုယူပိုင်ခွင့်မရှိဘူးလားမရဘူးလားဆရာဦးအောင်ကြီးကြီးပြောတာကလက်နက်ဆိုတာလက်နက်ရှိမှဖြစ်တယ်လက်နက်ဆိုတာငွေရှိရင်ဖြစ်တယ်မင်းယူရှိရင်
โอ้เนเน่ลงเลยแต่มีเสียวาชิมีเนเน่โหเลยอ่ะไ
ม่มีไม่อยากล่ะโอเคสรุปเ
ราจะอู้ซ้อลืนเนี่ยโอเคอู้ซ้อลืนเนี่ยอยู่โชว์เมโกก็เราจะน้าเลยตาก็ที่ต้านตาเล่นแกงผ่วยซี้จีเวตะตะเดียตาวันชื่อเลยโหส่งทันล่ะสรุปเราเมอธิกะเมจินเลยเราจะน้าเลยบาเลยสรุปเสียวุเยทุนไอ้เมโกก็ผีไปบ่าวครับ
เนี่ยกูก็ไอ้หลูบ่เลยโหคุณน่ะเสี่ยวเปียวดูบ่ဒီကိစ္စတွေရဲ့နောက်ွယ်မှာလက်မဲကြီးတွေရှိတယ်ဆိုပြီးတော့ဟိုသေးကြတာတခုကတော့ငွေကြေးထောက်ပံ့ပြီးတော့ဟိုခိုင်းတဲ့ဟာတွေတော့ရှိတယ်သို့တော့အဲ့ဒီခိုင်းတဲ့ဟာတွေကဒီမြို့ပေါ်မှာဆိုရင်ဟိုသူတို့ထင်တယ်လို့ပေါ့နော်တချို့ဟိုဟိုထင်မြင်ယူဆတယ်လို့တတ်မတော်ပါတယ်ဆိုတော့ဟာမျိုးကတော့အခုချိန်ကြီးဟိုလက်ထုတ်လက်ကင်ကတည်းကမပြနိုင်သေးဘူးပေါ့ဗျာအဲ့တော့ဒီဘုံပေါက်ခွဲတဲ့ကိစ္စတွေကတော့ဟိုဟိုအရင်ကကိစ္စတွေတော့ကျွန်တော်တို့မပြောနိုင်ဘူးဒါပေမဲ့အခုနောက်ပိုင်း NLD အစိုးရလက်ထက်မှာအခုဖြစ်လာတဲ့ဟာတွေကတော့ဟိုဒီမြို့ပေါ်ကเนาะဟိုကျွန်တော်တို့ NCA ထိုးပြီးသားလက်နက်ကင်အဖွဲ့တွေနဲ့တက်မတော်ကတော့လုံးဝအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
သူတို့ဟိုဖြစ်သွားတဲ့ကိစ္စတွေမှာလည်းနောက်ွယ်ကအကြောင်းတွေရှိပါတယ်เนาะအဲ့ဒါအကြောင်းမလို့ဟိုဒါတွေကတော့ခွဲပြီးတော့ပြောရတယ်ဘယ်ကောင်းတာပေါ့ဗျာเนา
ะဟုတ်ကဲ့ကျေးဇူးပ
ါခုလည်းဒါဟုတ်ကဲ့
ကိုသူငယ်သဘောထားအောင်ခင်ဗျာကိုကတချို့ကဒီငငယ်အချမ်းဖက်မှုတွေပေါ့လေဟိုဖြစ်ရတဲ့အကြောင်းတွေထဲမှာဒီနောက်ကျောင်းပြန်လှည့်ရင်းတဲ့သူတွေဒီလက်မဲကြီးတွေဒီ NLD ကိုဟိုငငယ်ရေးရအတိုက်ခံလုပ်ချင်တဲ့လူတွေလက်ချက်တွေလည်းမကင်းဘူးဆိုတော့အမြင်မျိုးတွေလည်းရှိပါတယ်ဆိုတော့ဒီတန်းသားလက်နက်ကဟိုလက်နက်ရှိမှဖြစ်တဲ့ဆိုရင်ဒါတွေကတန်းသားလက်နက်ကဖွဲ့ရည်ကြီးတက်တက်โอเคเล็จจองจองตะตะไม่ผิดไหนอูสุดะอมินนี่แหละชื่อนี่บาเลยสรุปโกอองสุญญ์ตบอดาออกครับ
โอเคโหดีโลเวอ่ะโหอย่างน้อยก็ดิไดนาแลเนกายภพนี่มาตรุနိုင်ငံยีล้างเส้นนี่ชื่อบาเลยบาอายุเจ้าจองโหดิแลเนกายจองลายีชินน้วยไม่ได้เลยสุดะเกเจญูนี่ชื่อตัดบาเลยสรุปだใบแม้อกูผิดแต่ปงกาญูนี่มาจ้ะแล้วดาเจนเราโหอย่างดิตอรินแลเนกายปงกาหมู่ยูเนี่ยแหละไม่ดูหรอกผิดตาก็บาเนี่ยตั้วตุเลยสรุปแต่เพชรก็သောတာကိုပြကျင်တာလည်းဖြစ်တယ်နောက်တစ်ဖက်ကကြတော့ကျွန်တော်တို့ဒီဘက်ခေတ်မှာမီဒီယာတွေကခေတ်စားလာတော့ဒီလိုထိခိုက်ပောက်ကွဲမှုများလေလေလူထိခိုက်မှုများလေလေဒီသတင်းမီဒီယာရဲ့ attention ပေါ့ဗျာအာရုံစိုက်မှုပိုရတဲ့အခါမျိုးကြတော့တခါတလေကြတော့ဒီလိုယူရချက်မျိုးနဲ့လည်းဖြစ်နိုင်ပါတယ်နောက်တစ်ခုကတော့အဆိုးဆုံးအခြေအနေကတော့ကျွန်တော်တို့တိုင်းပြည်မှာလက်နက်ကိုင်ဖွဲ့တွေကများလုံးပြီးတော့လက်နက်ကလည်းများနေတော့ကျွန်တော်ဒါကဘဒုဘဒုဆက်ချက်ဆိုတာမျိုးတော့တော်တော်ပြောရခက်တဲ့အနေအထားမျိုးတော့ဖြစ်သွားပါတယ်
ဟုတ်ကဲ့ကိုသူညင်းကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဟိုဒေါက်တာရှင်တချို့လည်းလေးလိုက်မှာရှိနေပါသေးတယ်ဆိုတော့သူတို့လည်းအလှည့်ချင်းပေးကြပါသေးတယ်အရင်ဆုံးကတော့ဒီမလေးရှားကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တို့တိုင်းပြည်လွတ်လပ်ရေးရပြီးတဲ့ကော Institution Developing က Ready မဖြစ်သေးတဲ့ခါမှာလူကြီးရဲ့လက်ထက်မှာလက်နဲ့ရှိနေအဲ့ဒီလက်နဲ့ရှိနေတဲ့အတွက်သူတို့ရဲ့နိုင်ငံရေးညီမှန်းချက်ကလည်းအမျိုးမျိုးရှိတဲ့ခါမှာသူတို့ကလက်နက်ကိုအားကိုပြီးတော့ practice လုပ်တဲ့အလေးအကျင့်ကရှိနေတဲ့အခါကျတော့ညီမန်းချက်တွေကိုလက်မှန်ဟောပေါ့နော်လက်နက်နဲ့ဟောပေါ့နော်ဟိုဟောချုပ်ကင်ပြီးတော့တောင်းဆိုတတ်တဲ့အလေးအကျင့်တစ်ခုရှိတယ်ပေါ့နော်အဲ့ဒီအလေးအကျင့်ကဒီနေ့တည်းမပြောင်းသေးတဲ့သဘောဖြစ်တာပေါ့နော်
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါဆိုတော့ကျွန်တော်ဒီ American ပြည်တော်စုကကိုလမောင်လဲဆွေးနွေးဖို့လေးလိုက်မှာရှိနေပါတယ်ကိုလမောင်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟောကျေးဇူးပါဗျာဟော1988မှာဖို့တကြံကရန်ကုန်ဘူရာကြီး1988 89မှာကိုကိုနိုင်ကတန်လင်းနဲ့မြို့ခံမမှုမှာလုပ်ခဲ့တာဒါမြို့ပေါ်မှာလုပ်တာပေါ့ဗျာအခုနောက်ပိုင်းနှစ်30ကြာမှာမြို့ပေါ်မှာပြန်တွေ့လာရတဲ့အဲဒီတက်တလာရဲ့အစဒီ2018ဒီ လွတ်လပ်ရေးနည်းညညချက်မှာဒီမိုကရေစီဆိုင်ရင်ဆိုင်ရုံးနဲ့ဒီမိုကရေစီဖရပီဆောင်စုဖြစ်ဖို့ဆိုရင်ဒီမိုကရေစီဆိုင်ရင်ဆိုင်ရုံးနဲ့တိုက်ညီတဲ့အခြေခံဥပဒေလိုမယ်ဒီဟာအဲ့ချက်ရဲ့အမှကာချုပ်အရေးချင်းမရှိလို့ကာချုပ်မလွှဲပေးဘူးဆိုတဲ့အချက်ရဲ့နောက်ဒီကောင်စုနဲ့မှာပြည်သူလူထုတော်လာနဲ့တိုက်ညီတဲ့ဆန္ဒနဲ့တိုက်ညီတဲ့အခြေခံဥပဒေဆိုတာအသုံးနှုန်းကိုအဲ့ဒီအစိုးရအသုံးဆုံးလာတဲ့နောက်ပိုင်းမှာသမေဝအောင်စားထားတော့ဘာလို့များတော့အခုနေပေါ့ဗျာဟိုဥလားဆွေတို့ဟိုမှာတမတော်ထောက်ခံပွဲလို့ဘာလို့ဖြစ်လာတဲ့အတွက်ကြောင့်ကျွန်တော်ကဒီပြဿနာတွေကိုဟိုဥယျာထုံးတို့ကွာသူနေတော့တော့ရန်ကုန်မှာလှုပ်ရှားနေတဲ့လူတွေဆိုတော့ဟိုပြောတဲ့မှာပြောလို့ရပါပေါ့ဗျာကျွန်တော်ကတော့ဒီဘက်မှာရှိတဲ့လူဖြစ်တဲ့ကြောင့်ရုပ်သာ2008ကိုကာကွယ်ခြင်းနဲ့အုပ်စုတွေရဲ့လက်ချက်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကုလားမော်ကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီဟို Facebook ကနေမှတ်ချက်ပေးထားတာတချို့လည်းရှိပါတယ်။ကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါခင်ဗျ။အီချောပြောတာကတော့ပြည်သူ NLD အစိုးရစစ်တပ်တိုင်းသာလက်နက်ကင်အဖွဲ့တွေအားလုံးညီညွတ်ဖို့လိုပါတယ်။အတွင်းကစီလုံးမှအပြင်ကအကြမ်းဖက်အဖွဲ့တွေမကတ်နိုင်မှာပါ။အတွင်းမှာအချင်းချင်းတိုက်နေမှာတော့အပြင်ကဟာဒီလာပြီးစော်ကားမော်ကားလှုပ်ကြတာနဲတော်နဲပါသေးတယ်တဲ့။နောက်တူခိုင်မင်းထွန်းမြေပုံဆိုသူကတော့ရခိုင်ပြည်သူတွေလုံခြုံမှုဟာမလွယ်ပါဘူး NLD အစိုးရကြောက်လို့ကျွန်တော်ပြောချင်ပါတယ်နောက်တူဦးဖြစ်တဲ့မင်းသူရဆိုတဲ့သောတာရှင်ကတော့ပြည်သူတွေတည်နေရတာဘယ်သူကြောက်လဲလုံခြုံမှုကိုဘယ်သူတောင်းဝန်ခံမလဲပြက်ပြက်သားသားကွဲကွဲပြက်ပြက်ပြောကြပါအစိုးရလားစစ်တပ်လားတဲ့
ဟုတ်ကဲ့ကိုညံဝင်းအောင်ဖတ်ပြပေးတာကျေးဇူးပါဆိုတော့ဒီ Facebook match တွေမှာဒီလုံညုံရေးပိုင်းမှာအစိုးရဘောအားမရတဲ့သဘောထားတချို့လည်းတွေ့ရပါတယ်ဒါမှလည်းဒီလုံညုံရေးကိစ္စတွေမှာစစ်တပ်ကသာအဓိကကိုက်တွင်နေတယ်ဥမာဒီကာကွယ်ရေးတို့ပြည်ရေးတို့ကစစ်တပ်လက်အောက်ခံပဲဖြစ်နေတယ်ဒါကြောင့် NLD အစိုးရအနေနဲ့စိတ်သွားတိုင်းကိုမပါအခြေအနေမျိုးမှာရှိနေတယ်ဆိုတော့သဘောထားမျိုးတွေလည်းရှိနေကြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးရထွန်းအစိုးရအနေနဲ့တကယ်ပဲလောကကံရခက်တဲ့အခြေအနေမျိုးမှာရှိနေသလားလုံညုံရေးနဲ့ပတ်သက်လို့ဒါမှမလွတ်တက်မကင်တဲ့ဖြစ်နေတဲ့အခြေအနေမျိုးလားဆရာ
တစ်ခုလုံးပေါ့လေဟိုပထမတစ်ခုတော့ဟို NLD ဆိုရအနေနဲ့ကအမျိုးသားရင်ကြားစီဆိုတဲ့မူဝါဒအောက်မှာသူတို့တချို့ဒီပိုင်ပိုင်နိုင်နိုင်ထောင်ရက်မယ်ပိုင်ပိုင်နိုင်နိုင်ဒီတာဝန်ခံဝန်ကြီးဌာနတာဝန်ခံပုဂ္ဂိုလ်တွေကိုဒီဟိုခိုင်းစီမယ်ဆိုလို့ရှိရင်အမျိုးသားရင်ကြားစီကိုများထိခိုက်သွားမလားဆိုတဲ့အစိတ်ပေါ့နော်အဲ့ဒီဘောရာမျိုးရှိတာလဲဖြစ်နိုင်ပါတယ်နောက်တစ်ချက်ကကြတော့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီတာဝန်ရေးဝင်ကြီးအစိုးရဝင်ကြီးနဲ့အဲကျွန်တော်ပြည်ထရေးဝင်ကြီးတုံးနေရကိုတက်မတော့ကာဝေးဥပဒေချုပ်ကဒီပေးတဲ့ပုံကိုယ်တွေကိုပဲတမရကခန့်အားရတာဖြစ်တဲ့အတွက်ကြောင့်မလို့เนาะဒီဥစ္စာအဲတို့ဟိုပိုင်ပိုင်နိုင်နိုင်သူတို့ခိုင်းလို့မရဘူးဆိုတော့အဲဒီဟာပေါ့နော်အယူဆမှားပေါ့အဲ့ဒါကပွဲစည်းပုံအခြေခံဥပဒေဒေတာဖတ်ကြည့်လို့ရှိရင်ဟိုသူတို့ကိုတက်မတော့ကာကွယ်ရေးဦးစီးချုပ်ကအဲဒီလိုတော့တင့်တော်တယ်ဆိုပြီးတော့နာမည်စင်ပေးလိုက်တာကဖြစ်ပါတယ်တကယ်ကသမရကနေပြီးတော့ဒီသူ့အစိုးရဖွဲ့ရဲ့ရောက်လာတဲ့ဒီဝင်ကြီး၃ပါးကိုတခြားဝင်ကြီးတွေလိုပဲပိုင်ပိုင်နိုင်နိုင်တာဝန်ပေးနိုင်ပါတယ်တာဝန်တွေကိုစစ်စစ်နိုင်ပါတယ်နော်တကယ်လို့တာဝန်မချေဘူးဆိုရင်ဒီချစ်ချင်းမြင့်မြင့်ထောက်ပြပြီးတဲ့အခါကျတော့လူလဲခိုင်းလို့ရပါတယ်အဲ့တော့ဟိုနှစ်ခုလုံးပေါ့ခုနတစ်ဖက်ကလည်းအဲမျိုးသားရင်ကြားစီကိုထိခိုက်မလားဆိုရဲဆိုရင်ကျနောက်တစ်ချက်ကကျတော့လဲပိုင်ပိုင်နိုင်နိုင်မလုံနိုင်တာပေါ့ပိုင်ပိုင်နိုင်နိုင်မလုံနိုင်တဲ့ကိစ္စမှာတော့ဟိုကိုယ်တိုင်ပိုင်ပိုင်နိုင်နိုင်ခန့်နိုင်တဲ့စီးပွားရေးတို့ဘာတို့ကိုကြည့်ရင်ကျွန်တော်တို့ဟိုသိပါတယ်စီးပွားရေးတို့ဘာတို့ဆိုလဲခုနေ့ဟိုအားရစရာမရှိဘူးပေါ့နော
်
ဒါကြောင့်မလို့ဟုတ်ဒီဥဒါတော့ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကိုအောင်သူရဲ့သဘောထားကခင်ဗျဒီအစိုးရအနေနဲ့လောကကံရခက်တဲ့အခြေအနေမျိုးရှိနေရလားဟိုမလုပ်တတ်မကင်တဲ့အခြေအနေမျိုးလားဘယ်လိုသုံးသပ်လို့ရမလဲ
ကျွန်တော်မြင်တာတော့ဟိုအခုလက်ရှိငင်းရည်လုပ်ငန်းစဉ်နဲ့ပတ်သက်ရင်ပေါ့ဗျာဟိုနှစ်ဖွဲ့ကတော့လက်မှတ်ထိုးလာတာရှိရဲ့အစ်စ်ထပ်ပြီးတော့လက်မှတ်ထိုးတာရှိပေမဲ့ဒီစုံလုံးအခြေအနေမှာတော်တော်လေးအားမရကြတဲ့အနေအထားရှိပါတယ်တော့အဲ့တော့တစ်ဖက်မှာလည်းနောက်တစ်ခုကအခုရခိုင်ပြည်နယ်ကိစ္စမှာပြောမယ်ဆိုလို့ရှိရင်တခါကဟိုရခိုင်ပြည်သူတွေဈာထဲမှာရှိနေတဲ့မကျေနပ်မှုကိုကျွန်တော်မြင်လာတော့နိုင်ငံရေးရဟိုကင်ကယ်ပြည့်နေလို့ထင်ပါတယ်ဒီလိုအခု rule of law ပေါ့ဗျာဒီဥပဒေနဲ့ကြီးကြဒီလိုလောက်တဲ့ကိစ္စမျိုးတွေနဲ့လောက်နဲ့ဟိုမကြည်လင်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့တော့တစ်ခါမှကြတော့လေဒီအစိုးရဘက်ကဟိုခုနပြောတဲ့စွမ်းဆောင်မှုကနာပါညာပြောများများကတော့ဒါဟိုလူတွေကဟိုအားမရကြဘူးဆိုတဲ့အနေအထားမျိုးရှိပါတယ်ဆိုတော့ အဲ့တော့တစ်ဖက်မှာအခုလိုအကြမ်းဖက်ပြပါလေဖြစ်လာရင်ကျွန်တော်တော့နှစ်ချက်မြင်ပါတယ်ဆိုတစ်ဖက်ကတော့နိုင်ငံရေးရရှင်းတဲ့ဟိုရှင်းလင်းမှုဟိုပြောချွေမှုပေါ့ဒါတွေလည်းလိုပါတယ်ဆိုနောက်တစ်ဖက်မှာကျတော့ကျွန်တော်မြင်လာကတော့ဒီတရားဥပဒေရေးမှုကြီးပေါ့ဒါကတော့ဒီဖောက်တဲ့လူတွေပေါ်ထုတ်ဖို့အရေးယူဖို့လို့ဒါတွေကလောက်ကူလောက်ရမယ်ကိစ္စလို့ပါတယ်ဒီလုံခြုံရေးကိစ္စကိုလည်းအမှတ်ခံပေးရလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ခေါင်းသူငယ်ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာဆောင်လည်းရှိနေပါသေးတယ်အမေရိကန်ပြည်ထောင်စုကမောင်ထပ်တနားပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျနိုင်ငံရေးကြမ်းဖက်မှုတွေကစနစ်ဆိုးကိုဖတ်တွယ်ထားတဲ့လူတစုတစ်ဖွဲ့ရဲ့အလွန်ကျွံဖိနှိပ်ချုပ်ချယ်မှုတွေကိုတွန်းလှန်ရာကအစပြုလာတယ်လို့ပဲယူဆမိပါတယ်လူမျိုးရေးဘာသာရေးကိုအခြေခံထားကြသူတွေပြည်သူတွေကိုနိုင်ငံရေးမျက်စိဖွင့်ပေးမဲ့ဒီမိုကရေစီစနစ်ကိုစန့်ကျင်သူတွေနဲ့အာဏာရှင်စနစ်ကိုဆွေးစင်မျိုးဆက်ဖတ်တွယ်ထားလို့တဲ့သူတွေသာဖြစ်ကြပါတယ်ကျွန်တော်နိုင်ငံမှာဒီလိုဒဏ်ရာဒဏ်ချက်တွေနဲ့ရင်ဆိုင်နေရတာဟာနှစ်ပေါင်း60နီးပါးရှိနေပါပြီ။ရဟန်းရှင်လူចောင်းသားအားလုံးပါပဲ။ပါတီအနေနဲ့ကြည့်မယ်ဆိုရင် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြစ်ပြီး60ရွေးကောက်ပွဲရလဒ်ကိုအကြမ်းဖက်ခံရတဲ့အပြင်ပါတီခေါင်းဆောင်ဘိုင်းတွေကစလို့အောက်ခြေအဖွဲ့ဝင်တွေအထိအကြမ်းဖက်ခံကြရပါတယ်။အခုအစိုးရဖြစ်လာတော့လဲနောက်ကျောင်းပြန်လဲလို့တဲ့လက်မဲကြီးတွေရဲ့လှုပ်ချမ်းမှုတွေပါခံနေကြရပါတယ်။NLD ဥရေအကြံပေးပညာရှင်တရားလွတ်တော်ရှေ့နေဥကိုနီလောက်ကျန်တက်ဖြတ်ခံလိုက်ရတဲ့အမှုကနေယခုရှမ်းပြည်နယ်ရုံမပန်ဘုံခွဲခံလိုက်ရတဲ့အထိပါပဲနိုင်ငံရေးကြမ်းဖက်မှုတွေဘေးကကင်းဝေးအောင်လူမျိုးစုလက်နက်ကိုင်ခေါင်းဆောင်တွေအနေနဲ့အစိုးရလက်အောက်မှာကာကွယ်ရေးပြည်ထောင်ရေးမရှိဘဲရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံကဖိအားတွေနဲ့ရင်ဆိုင်နေရတဲ့အစိုးရရဲ့ငြိမ်းချမ်းရေးအခင်းကျင်းထဲမှာအပြည့်အဝပူးပေါင်းပါဝင်တဲ့သလိုပြိုင်ပွဲနိုင်ငံရေးပါတီတွေအနေနဲ့လည်းဆွေးမြေ့နေတဲ့ငါနဲ့မတူငါရန်သူဆိုတဲ့အယူအဆတွေကိုစွန့်လွတ်ပြီးတော့ပြည်သူကိုမျက်နှာမူကြပါလို့ဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒီမောင်တသနာပေးစာကတော့ဆော့ဆော့ပြောသလိုပဲဒီနိုင်ငံရေးကြံဖက်မှုတွေကနောက်ကျောင်းပြန်လှည့်ခြင်းတဲ့သူတွေလက်မဲ့ကြီးတွေဒီ NLD ရသားဆိုးရပုံမှာထုံးနှက်ချက်ဆိုပြီးတော့သူကရေးထားပါတယ်။ဒါကြောင့်လည်းတခြားနိုင်ငံရေးအင်အားစုတွေအနေနဲ့ဝဝင်ပံ့ပိုးတင်တယ်ဆိုပြီးတော့လည်းသူကယူဆပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးရထွန်းဒါဒီလိုအကြံပေးတိုက်တွန်းချက်ကဒီနိုင်ငံရေးကြံဖက်မှုတွေတားဆီးရမှာလက်တွေ့ဖြစ်ရှိနိုင်မယ့်နည်းလမ်းလို့ပြောနိုင်မလားခင်ဗျာ
။လက်တွေ့ရတော့တခြားနိုင်ငံရေးအင်အားစုတွေကဟိုအခုသူတို့ပြောတဲ့ဟိုဘာကြလဲနောက်တွေကလက်မဲကြီးတွေဆိုတော့လူတွေနဲ့ဟိုမိစ္ဆာနေတယ်လို့ဟိုပူးပေါင်းနေတယ်လို့ဖြစ်တာပေါ့ဗျာဒါသူတို့သကလုံးအရာပြောတာနော်ကျွန်တော်ကတော့အဲ့လိုမမြင်ပါဘူးဘာလို့ဆိုတော့ဟိုတနေ့ရပဲဟိုနိုင်ငံရေးပါတီတွေကနေပြီးတော့ဒီဘာလဲတမတော်ကိုဟိုကျွန်တော်တို့ဟိုပြေခံလို့ဖြစ်အောင်ဝိုင်းဝန်းပြီးတော့ဟိုမီဒီယာတွေတပမီဒီယာတွေကပုံဖော်ပြီးတော့ခုနကမှကမှဟိုဂျောင်ပိတ်မြောင်လုပ်နေတဲ့ဥစ္စာကိုအစိုးရကကာဝယ်ဖို့ဆိုပြီးတော့နိုင်ငံပါတီတွေကတောင်းဆိုတာတွေ့လိုက်တယ်လေအဲဆိုတော့ဟိုဒီဟာကဟိုခုနပြောတဲ့အတိုင်းဆိုလို့ရှိရင်ဟိုဟိုသူပြောတဲ့ဟိုအနေထားနဲ့ကြောင်းညံဖြစ်နေတာပေါ့လေ
ဟုတ်တယ်
အဲ့တော့အမြင်ယူဆတွေကတော့အမျိုးမျိုးပေါ့ဗျာအဲ့တော့ဟိုဒီဒီလက်ရှိအစိုးရနဲ့နိုင်ငံရေးပါတီတွေနဲ့စီလုံးညီညွတ်ဖို့အဲဟွာဖြစ်ဖို့ဒီဒီကဘာမှာကျွန်တော်တို့နိုင်ငံကိုဟလာအန်ဒီပြူလာနိုင်တဲ့ကိစ္စတွေဝိုင်းဝန်းပြီးတော့ဟိုညီညွတ်နဲ့ရင်ဆိုင်ဖို့ဆိုရင်တော့အမှန်ကတော့ဟိုဥဆောင်စီယောအမှာတော့ဟို NLD ပါတီကဟိုဥဆောင်ပြီးတော့စီယောနှုတ်ကျော်တင်တာပေါ့လေအဲလိုအနေထားမျိုးကမတွေ့ရသေးဘူးပေါ့နော်အဲ့တော့ဟိုခုနပြောတဲ့စိတ်ဓာတ်ကလေးတော့ကောင်းပါတယ်အဲ့ဒါနဲ့လက်တွေ့မှာအဲ့လိုဖြစ်မလာဘူးဖြစ်နေတယ်။ဟို
သူပြောမဲ့ဆိုတော့ပူပေါင်းပါဝင်မှုဆိုပူပေါင်းပါဝင်နိုင်တဲ့အခင်းချင်းလည်းရှိဖို့လိုတယ်ဆိုတော့သဘောပေါက်စရာ
။အာဟုတ်ပါတယ်ဟုတ်ပါတယ်ကဟုတ်ပါတယ်အဲ့လိုဖြစ်ပါတယ်
ဟုတ်ကဲ့ကိုအောင်သူကြီးသဘောထားရောခင်ဗျာကျွန်တော်တို့ဟိုတချို့ကတော့ပြောတာဒီလိုပေါ့လေဟိုမတိမငင်းအခြေအနေတွေအားလုံးဟိုတားဆီးနိုင်မှုဟန်တားနိုင်မှုပြည်ရင်းငင်းငင်းကိုဥတီဖို့ဆိုလို့ရှိရင်ကျွန်တဲ့နိုင်ငံရေးအင်အားစုတွေက NLD ကိုဝိုင်းပြီးပံ့ပိုးရပ်တည်ရမယ်ဆိုတော့ဟိုတိုက်တွန်းချက်မျိုးဆော့ဆော့ဟိုတော်တော်ရှင်ရဲ့ပေးစာမှာပါပါတယ်ဆိုတော့ဒါကတကယ်လည်းလက်တွေ့ကျတဲ့နည်းလမ်းဖြစ်မလားတကယ်လည်းဖြစ်ရှင်းမှုဒီလိုနိုင်ငံရေးချမ်းဖက်မှုတွေတားဆီးနိုင်မှုဆိုရင်ကျွန်တော်လက်တွေ့ရကြလုံးတင်တာဘယ်လိုနည်းလမ်းတွေရှိမလဲကိုအောင်သူ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီနိုင်ငံရေးပါတီကနေအားကြီးတွေက NLD ကိုကန္တာကောစားလုပ်နေကြတယ်လို့ကျွန်တော်မထင်ပါဘူး။ဆိုတော့ဒီကျွန်တော်တို့လက်ရှိအခြေအနေကိုကြည့်ရင်ကျွန်တော်မြင်လာတော့နှစ်ပိုင်းခွဲနေတဲ့နော်ပေါ့။ဆိုတော့ဒီပိုင်းကတော့ကျွန်တော်တို့ရေဘူးရအပြင်ပြည်နေနေတဲ့ပြည်မလို့ဟာမျိုးရှိနေ။နောက်တစ်ခါကျတော့အခုချိန်တိုင်းပြဿနာတွေတိုက်ပွဲတွေရှိတဲ့ပြည်နယ်တွေမျိုးရှိပါလိမ့်မယ်။ဆိုတော့အဲ့လိုဟာမျိုးခွဲနေပြီးတော့ဟိုတချို့ကိစ္စတွေကိုကန်ကြွယ်ဖို့လိုမယ်လို့ထင်ပါတယ်။ဆို
တော့
နောက်တစ်ခါကျတော့ဒီအခုလို့ကျွန်တော်တို့မှဒီမလုံးကြုံမှုပေါ့ဗျာအခုတကယ်တခုတွေ့ပါတယ်ဆိုတော့ဒီမျိုးတော်ကြီးကမှမလုံးကြုံဆုံးမျိုးတော်ကြီးကမှ ကျွန်တော်တို့ရန်ကုန်ကဟိုနောက်ဆုံးမှဒုတိယလိုက်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီကိစ္စတွေကခုနပြောတဲ့ဒီနိုင်ငံရေးပါတီတွေပြောကလည်းမပါပါဘူးဆိုတော့ကြာနေကျွန်တော်တို့ဒီခုနလိုနိုင်ငံရေးကိစ္စလည်းမဆိုင်ပါဘူးကျွန်တော်တို့ဒီဖြစ်နေတဲ့ဒီ rule of law ပေါ့အခြေအနေကကြာချင်းနေတဲ့ဟာမျိုးတွေဆိုတော့ဒါတွေကတော့ဒီပြည်မပဲအပိုင်းမှာတိကျထင်ပြရမယ့်ကိစ္စတွေပါသာသာပတိပကဖြစ်တဲ့အပိုင်းမှာတော့ကျွန်တော်ထင်တယ်ငင်းငိုင်းလုပ်ငန်းရှင်တွေလည်းဆိုင်ကောင်းဆိုင်နေသူမို့လေတခြားဟိုမျက်နာစရာအကြောင်းတွေဓာတ်ကြီးကြားပေးဖို့လိုမလဲဆိုတော့ဒီလိုစဉ်းစားတင်တယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဥအောင်သူငယ်ဦးရဲထွန်းကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်လွင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုင်းရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးနှာစင်ခဲ့ကြရတာပါရှင်။ VOA American တန်ကနေ2018ခုနှစ်မတ်လ4ရက်တနင်္ဂနွေနေ့မနက်ခင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေနှာစင်နိုင်သလို VOA Internet စာမျက်နှာbamis.voanews.com ကနေဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေဖြစ်စေလည်းနှာစင်နိုင်ကြပါတယ်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်နဲ့ကဘာတလွားထူးခြားစံပြသတင်းများဆိုတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်နိုင်ကြပါတယ်ရှင်။အခုVOA American အတန်ရဲ့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ Syria နိုင်ငံတော်မြောက်ပိုင်း Garish နေမီ Afrin က Syria ဆိုရလူလာတဲ့တပ်ဖွဲ့တွေကိုတူရကီစစ်လေယာဉ်တွေကစနေနေ့မှာတိုက်ခိုက်တာကြောင့်လက်နက်ကိုင်36ဦးထဲမှနေတည်ဆုံသွားတယ်လို့ Syria လူခွင့်ရေးချင်းကြီးစောင့်ကြည့်လေလာရေးဖွဲ့ကပြောပါတယ်။လီကြောင်းတိုက်ခိုက်မှုဖြစ်တဲ့အကြောင်း Syria Democratic တပ်ဖွဲ့ SDF ကထုတ်ပြန်ချက်တစ်ခုမှာအတည်ပြုပြောဆိုထားပေမဲ့တည်ဆုံသူရေအတွက်ဒါမှမဟုတ်တိုက်ခိုက်တဲ့နေရာကိုတော့ဖော်ပြမထားပါဘူး။အမေရိကန်နဲ့တောင်ကိုရီးယားတို့နောက်လာမှစီးရီးလေးကျင်းမှုလုပ်မယ်ဆိုရင်တုံ့ပြန်မယ်လို့မြောက်ကိုရီးယားကစနေနေ့မှာသတိပေးလိုက်ပါတယ်။ဒီကိစ္စဟာကိုရီးယားနိုင်ငံသားဆက်ဆံရေးမကြသေးခင်ကပဲပြည်လည်လာတာကိုထိခိုက်စေလိမ့်မယ်လို့လည်းဆိုပါတယ်။တောင်ကိုရီးယားကအင်ရှီမြစ်လက်ခံကျင်းပတဲ့ဆောင်းအတီအိုလံပစ်ပွဲအကစားပွဲကာလအတွင်းရွှေ့ဆိုင်ထားတဲ့စီးရီးလေးကျင်းမှုကိုမလကုံဒါမှမဟုတ်အပီလာဆန်းမှာဆောက်လုပ်ဖို့ရှိပြီးဒါဟာကိုရီးယားနိုင်ငံသားပြည်လည်စဆက်ဆံရေးကိုစမ်းသပ်မဲ့ကိစ္စတစ်ခုဖြစ်လာပွဲရှိပါတယ်။အိန္ဒိယနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးလုပ်မဲ့ရေတပ်စီးရေးလေ့ကျင့်မှုတစ်ခုမှာမြန်မာနိုင်ငံလည်းပါဝင်မဲ့ကြောင်းအိန္ဒိယရေတပ်ပြောခွင့်ရကပ္တိန်ဒီကေရှာမာကပြောတာကို The Times of India online သတင်းတစ်ပုဒ်မှာဖော်ပြထားပါတယ်။နိုင်ငံ16နိုင်ငံထဲမှနေပါဝင်ပြီးမတ်လ6ရက်နေ့ကနေ10ရက်ကြာကျင်းပမဲ့ဒီရေတပ်စီးရေးလေ့ကျင့်မှုကိုမီလန်လို့အမည်ပေးထားပါတယ်။ဒေသတွင်းပူးပေါင်းဆောင်ရွက်မှုကိုတိုးချဲ့ဖို့နဲ့အရေးကြီးတဲ့ပင်လယ်ရေလမ်းကြောင်းတွေမှာဥပဒေမဲ့လိုရက်တွေကိုတိုက်ဖြတ်ဖို့ရည်ရွယ်ချက်နဲ့ဒီစီးရေးလေ့ကျင့်မှုကိုလုပ်မှာဖြစ်တယ်လို့သတင်းမှာဖော်ပြထားပါတယ်။နှစ်နှစ်ကိုတစ်ချိန်လှုပ်တဲ့ဒီမီလန်ရေတပ်စီးရေးလေ့ကျင့်မှုကိုအန်ဒမန်နဲ့နီကိုဘာကျွန်းတွေမှာလုပ်ဖို့စီစဉ်ထားပါတယ်။စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိဘောလုံးပွဲပွဲစဉ်မှ29ရက်လက်တွေကတော့ဘန်လီကအေဗန်နန်ကို2-2ဆွမ်စီကဝက်ဆမ်ကို4-2စပါးကဟက်တာဖီးလ်ကို2-2မရှိဝတ်ဖို့ကဝက်စ်ဘရောမ်ကို2-2မရှိနဲ့လီဗာပူးကနူးကက်ဆယ်ကို2-2ပြတ်နဲ့အနိုင်ရောက်သွားကြပါတယ်။လက်စတာနဲ့ဘုံမော့ပွဲမှာတစ်ဖက်တကူးစီတည်ကြပြီးဆောက်သတ်တမ်နဲ့စတုတ်စီတီပွဲကတော့ဂိုးမရှိတည်ကြသွားပါတယ်ခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါတယ်VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.